Welcome to the Voice of America in Burmese.
ပြန်ပေါင်းကင်ဝေးတဲ့ညညဖြစ်ပါသည်ခင်ဗျာ American ပြည်တော်စု Washington DC မြို့တော် VO American အတန်းကနေ2024ခုနှစ်အောက်တိုဘာ20ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဒိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ Hezbollah ဖွဲ့ရှိရဲ့ Lebanon နဲ့ဟားစမတ်တွေရှိတဲ့ဂါဇာဒေသတွေကိုအစ္စရေးကတပြိုင်တည်းတိုက်ခိုက်ပါတယ်။မြောက်ပြည်မြို့နယ်မှာစစ်ကောင်စီလက်နက်ကြီးစခန်းကြီးကတပ်စခန်းငယ်တချို့ကို KNU နဲ့ပူးပေါင်းတပ်တွေဒီနေ့ဆက်လက်ရှင်းလင်းပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့တူပြောပြပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
ဒါတက်ရချင်တဲ့ရည်ရွယ်ချက်ကအခုဒီစစ်တန်းကိုလူငယ်တိုင်းတက်တဲ့စစ်တဲ့လို့ပြီးတော့ဒီအာနာရှင်ကိုအဲ့လိုပြန်လက်ခုခံဖို့ပေါ့နော်တိုက်ထုတ်ဖို့ကိုယ်မှအဲ့လိုလုံနိုင်တလောက်အစွမ်းစားရတဲ့အဲ့လိုမျို
းကင်းဒီမျိုးသားများကာကွယ်ရေးတပ် KMDF ကတော်လိုင်းရဲမေဘူးမြပြောသွားတာဖြစ်ပါတယ်အပြည့်အစုံကိုမချခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Ranger တို့ရဲ့မျောလင်းချက်ကမ္ဘာမြေမှာမီဒီယာမြင်ကွင်းမြင်ကွင်းရဲ့မှတ်စုများမြန်မာပြည်မှာဖေးစာကဏ္ဍနဲ့ထူးခြားဆန်ပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
လက်မနငယ်မျိုးတော်မှာ Hezbollah ဖွဲ့ရဲ့ကုကဲထဏာလို့ဆိုတဲ့နေရာတစ်ခုကို Israel ကဒီကနေ့ပြစ်မှတ်ထားတက်ခတ်ခဲ့တယ်လို့ဂါဇာဒေသမှာတော့လေကြောင်းတက်ခတ်မှုတစ်ချိန်ထဲမှာလူ83ယောက်သေဆုံးတဲ့အကြောင်းအရေးပေါ်ကိစ္စရေးဝန်ထမ်းတွေကပြောလိုက်ပါတယ်။ UN ကအားပေးထောက်ခံနေတဲ့ Hezbollah ဖွဲ့ဟာနေအိမ်ကိုပြစ်မှတ်ထားတက်ခတ်ပြီးလုံခြုံမှုစူးစမ်းခဲ့တဲ့အကြောင်း Israel ဝန်ကြီးချုပ်ဗင်ဂျမင်နတန်ယာဟူးကဆွဆဲခဲ့ပြီးတဲ့နောက်ပိုင်းဘေရွတ်မြို့ကအမဂန်စခန်းကို Israel ကတက်ခတ်တာပါ။ဂါဇာစစ်ပွဲဆက်တင်ခဲ့တဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက် Hamas တွေရဲ့ကျူးကျော်တက်ခတ်မှုကြုံခဲ့ရတဲ့ဂျူးလူမျိုးတွေရဲ့ရရှိအားလိုက်ရဲ့စုကော့ကာလနဲ့လည်းတိုက်ဆိုင်နေပါတယ်။ပြည်တော်မြို့မှာအိဇရဲတက်ခတ်မှုတွင် Hirat Harak အရက်ကစေယုံနဲ့ဗလီနီလူနေအဆောက်အဦတစ်ခုကိုထိမှန်တဲ့အကြောင်းလေဘနွန်နိုင်ငံပိုင်း NNA သတင်းကဖော်ပြခဲ့တာပါ။အိဇရစစ်တပ်ကတော့ Hezbollah ဖွဲ့ရဲ့ထောက်လိုင်းဌာနချုပ်ကိုထိမှန်ခဲ့တယ်လို့ပြည်တော်မြို့ကလက်နက်တပ်တစ်ခုကိုလည်းထိမှန်ပြီးတခြားတက်ခတ်မှုတွေအတွင်းစစ်သွေးကြော3စစ်ဆုံးတဲ့အကြောင်းပြောဆိုထားပါတယ်။နောက်ပိုင်းမှာတော့လေဘနွန်ကနေအိဇရကိုအကြိမ်80လောက်ပြစ်ခတ်တာခံခဲ့ရပြီးတချို့ကိုကြားဖြတ်ဟန်တားနိုင်တယ်လို့လည်းအိဇရစစ်တပ်ကပြောပါတယ်။အချိန်နဲ့မှာပဲဂါဇာဒေသမြောက်ပိုင်းဘိုင်လာယာအရက်ကအရက်သားတွေနေထိုင်တဲ့နယ်မြေကိုအစ္စရေးရဲ့လေကြောင်းတက်ခတ်မှုကြောင့်ပါလက်စတိုင်း83ယောက်ထက်မနည်းသေဆုံးတဲ့အကြောင်းအရက်ဘက်ကဝေးဌာနကပြောဆိုထားပါတယ်ခင်ဗျာ
အစ္စရေးကအီရန်ကိုတိုက်ခိုက်မဲ့အစီအစဉ်နေနဲ့ပတ်သက်လို့ရှုံးဝတ်မှတ်တမ်းတွေကိုခွင့်ပြုချက်မရှိဘဲပေါက်ကြားခဲ့တဲ့အပေါ်အမေရိကန်ကစုံစမ်းစစ်ဆေးနေတယ်လို့အမည်မဖော်လိုတဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကိုကိုးကားပြီးတော့ AP သတင်းဌာနကဖော်ပြလိုက်ပါတယ်အမေရိကန်ရဲ့ပထဝီအာကာသထောက်လှမ်းရေးအေဂျင်စီနဲ့အမျိုးသားလုံခြုံရေးဌာနကိုကိုးကားထားတဲ့စမ်းစစ်ချက်ဟာအစ်စ်ဖြစ်ပုံရတယ်လို့တာဝန်ရှိသူတယောက်ကိုကိုးကားဖော်ပြခဲ့တာပါ။မှတ်တမ်းမှာတော့အီရန်ကအောက်တိုဘာ1ရက်နေ့ကအစ္စရေးကိုပယ်ထိန်ဒုံးကျည်တွေနဲ့တိုက်ခိုက်တာကိုတုံ့ပြန်ဖို့အတွက်အစ္စရေးကစီရေးရပြင်ဆင်နေတယ်လို့လည်းဖော်ပြထားပါတယ်။မှတ်တမ်းကိုတော့အမေရိကန်၊ဗြိတိန်၊ကနေဒါ၊နယူးဇီလန်နဲ့ဩစတြေးလျထောက်လှမ်းရေးဌာနတွေကြားသတင်းဖလှယ်ဖို့ခွင့်ပြုထားတာပါ။ထိတ်တန့်ရှုပ်ဝတ်မှတ်တမ်းအဖြစ်သတ်မှတ်ထားတဲ့အဲ့ဒီမှတ်တမ်းတွေကို Telegram ပေါ်မှာတင်လိုက်တာဖြစ်ပြီးတော့ဒါနဲ့ပတ်သက်ပြီး CNN နဲ့ Axios သတင်းဌာနတွေကအရင်ဆုံးသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီမှတ်တမ်းတွေကိုဘယ်လိုရရှိခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပြီးတော့ဒီမှတ်တမ်းတွေဖောက်ချလိုက်တာလားဒါမှမဟုတ်ခိုးယူသွားတာလားဆိုတာအခုချိန်ထိမသိရသေးဘူးလို့ပြောပါတယ် American Pentagon စစ်ဌာနချုပ်ကတော့သူတို့အနေနဲ့တောက်ချနေကရှုပ်ဝတ်မှတ်တမ်းတွေပေါက်ကြားခဲ့တယ်နဲ့ပတ်သက်ပြီးသိတယ်လို့ပြောပေမဲ့အသေးစိတ်တုံ့ပြန်ပြောဆိုခြင်းမရှိသလိုအစ္စရေးဘက်ကလည်းတစုံတရာချက်ချင်းတုံ့ပြန်ပြောဆိုခြင်းမရှိခဲ့ပါဘူးခင်ဗျာ
ရုရှားနိုင်ငံနောက်ပိုင်းဒေသတွေမှာဒီကနေ့ယူကရိန်းကပြစ်လွတ်လိုက်တဲ့ drone တရာချက်ကိုလေကြောင်းရန်ကာကွယ်ရေးကကြားဖြတ်ပစ်ချခဲ့တဲ့အကြောင်းရုရှားတာဝန်ရှိသူတွေကပြောလိုက်ပါတယ်ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံမှာပက်ထင်းတပ်မစ်ဆိုင်တုံထိမှန်ရာကလူ18ယောက်ထိခိုက်ဒဏ်ရာရခဲ့တာပါရုရှားရဲ့ဒေသခုနှစ်ခုမှာညဘက်ပစ်ခတ်တဲ့ယူကရိန်း drone 130ကိုဖျက်ဆီးနိုင်တဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ရုရှားနယ်စပ်ဒေသတွေကိုအဓိကထားတက်ခတ်ခံရမှုအတွင်းကတ်ဒေသမှာတော့ drone 43ခုကိုပစ်ချခဲ့တယ်လို့လည်းပြောဆိုထားပါတယ်နက်စနီနော့ဖ်ဂိုရော့ဒေသ ဇာဇင်းမျိုးကလက်နက်စေယုံဤလေကြောင်းရန်ကာဝေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုလည်းအင်တာနက်လူမှုကွန်ရက်တွေမှာတွေ့မြင်ခဲ့ကြရတာပါစမှုစုံနေပြီးတက်ခက်ငဲရမှုကိုကာဝေးရာကတပ်ဖွဲ့ဝင်၄ဦးဒဏ်ရာရကြောင်းလဲဒေသခံအုပ်ချုပ်ရေးမှုကပြောဆိုထားပါတယ်ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံကာဖီမြို့မှာရုရှားရဲ့ပက်ထင်းတပ်မစ်ဆိုင်းတုံးနှစ်ခုထိမှန်ရာကလူ18ယောက်ဒဏ်ရာရပြီးနေစီးပွားရေးလုပ်ငန်းတွေပျက်စီးတဲ့အကြောင်းဒေသခံအုပ်ချုပ်ရေးအဖွဲ့ GK ကပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24ကီလိုဟတ်7133၊ဘိုင်းဒိုမီတာ40ကီလိုဟတ်8433၊ဘိုင်းဒိုမီတာ51ကီလိုဟတ်5809နဲ့ဘိုင်းလက်မီတာ190ကီလိုဟတ်1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ဒီအမေရိကန်နဲ့မြန်မာဘာသာအစီအစဉ်ရဲ့တင်းနှွေနေညဘက်သတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်။ကရင်ပြည်နယ်မြောက်ပြည်မြို့နယ်ကလက်နက်ကြီးတက်စကန်ကိုကရင်မျိုးသားစီယုံ KNU တပ်ဖွဲ့တွေနဲ့အတူမဟာမိတ်ပူးပေါင်းတပ်တွေထိန်းချုပ်ခဲ့ပြီးနောက်ဆက်တွဲဒီကနေ့မှလည်းအနီးနားကစကန်ငယ်တချို့ကိုဆက်လက်ရှင်းလင်းခဲ့တဲ့အကြောင်းကာကွယ်ရေးတပ်ဖွဲ့ဝင်တယောက်က VOE ကိုပြောပါတယ်။အဲ
ကစကန်သုံးခုပေါ့နော်ဒီနေ့20ရက်နေ့မှာအော်ဘလက်ဂျိုရွာမှာရှိတဲ့တာကျင်းစကန်ပေါ့တာကျင်းစကန်ကသူကဆုတ်ခွာထွက်ပြေးသွားတယ်အဲ့ဒါဒီကနေ့ကျွန်တော်တို့ဖိပီနွန်ပိုလန်တူကနေပြီးတော့ဝင်ရှင်းလင်းလာပါပဲရှိ
တယ်။ထိုင်းနိုင်ငံရဲ့နေဆက်ကကုံသွေးချက်ချမြောက်ရီမြို့ခြေဆိုင်စစ်ကောင်စီတက်စကန်ကိုပြီးခဲ့တဲ့ AB လာတဲ့ကင်းနူတပ်ဖွဲ့တွေနဲ့ပူပေါင်းတပ်ဖွဲ့တွေသိမ်းပိုက်ခဲ့ပြီးတဲ့နောက်ပိုင်းစစ်ရေးဆက်လက်တင်းမာနေတာပါမြောက်ရီမြို့မှာအခုခါစစ်ကောင်စီနဲ့နေကြားဆောင်တပ်တွေပြန်လည်နေရာယူထားပြီးအပြည့်အဝထိန်းချုပ်နိုင်မှုစစ်ကူတွေဆေးလွှတ်ထားပြီးမယ်ဒေသခံလက်နက်ကိုင်အင်အားစုတွေနဲ့တိုက်ခိုက်မှုတွေကြောင့်ရှေ့မဆက်နိုင်မဲ့လက်နက်ချီချမြင့်နေတယ်လို့လည်းဒေသခံတွေနဲ့လက်နက်ကိုင်အဖွဲ့တွေကပြောပါတယ်မြောက်ရီမြို့ရဲ့စစ်ရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရပါဘူးခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာတော့သမရအသစ်ဖြစ်တဲ့ Bravo Wo Subianto ဒီကနေ့ပဲချမ်းသစ္စာကျင်းပလိုက်ပါတယ်။ရိုးရဝတ်စုံဝတ်ဆင်ထားတဲ့ဗိုလ်ချုပ်ကြီးဟောင်း Subianto လွတ်တော်ရှေ့မှောက်ချမ်းသစ္စာကျင်းပပြီးခေါင်းမာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အင်ဒိုနီးရှားမှာရှေ့ရောက်မြောက်သမရဖြစ်လာခဲ့တာပါ။ကျောင်းသားတွေအတွက်ခါမဲ့စားစရာပေးမဲ့မူဝါဒတွေအပြင်ယာတုကထွက်ထွက်မဲ့သမရရဲ့တားဖြစ်သူကိုဒုသမရဖြစ်ရွေးချယ်ခဲ့တဲ့အသက်83နှစ်အရွယ်ကာကွယ်ရေးဝန်ကြီးဟောင်းဟာဖေဖော်ဝါရီ14ရက်နေ့ကရွေးကောက်ပွဲမှာထောက်ခံမဲ့60ရာခိုင်နှုန်းနီးပါးနဲ့အနိုင်ရခဲ့တာဖြစ်ပါတယ်။အရင်ကသမရအဖြစ်နှစ်ကြိမ်ရှင်ပြိုင်ခဲ့ဘူးပေမဲ့ရှုံးနေခဲ့တဲ့ဆူဗီယန်တိုဟာကျန်းသစ္စာကျင်းဆိုပြီးနောက်လွတ်တော်မှာပြောတဲ့မိန့်ခွန်းနဲ့သူ့ကိုထောက်ခံမဲ့ပေးတဲ့သူတွေအပါအဝင်အင်ဒိုနီးရှားပြည်သူတွေအားလုံးအတွက်အလုံချွေးပြုမယ်လို့ကတိပြုခဲ့တာပါ။တိုင်းပြည်တိုးတက်ရေးအတွက်အဟံသာဖြစ်စေတဲ့ပြည်တွင်းရေးပြဿနာအဖြစ်အကျဉ်းပြတ်ချစားမှုကလေးတွေအဟာရမပြည့်ဝမှုစာသင်ကျောင်းတွေမှာချို့တက်မှုရှိနေတာတွေကိုလည်းထည့်သွင်းပြောဆိုခဲ့ပါတယ်ခင်ဗျာ။
မြောက်ကိုရီးယားပေါ်ပိတ်ဆို့တံခတ်အရေးယူထားတာတွေကိုစောင့်ကြည့်သွားမဲ့အဖွဲ့အဖွဲ့ကိုအမေရိကန်ကဥဆောင်ဖွဲ့စည်းလိုက်တဲ့ပေါ်ဥပဒေမဲ့တရားဝင်မှုမရှိတဲ့လို့ရဖြစ်မြောက်ကိုရီးယားထိပ်တန်းတန်တမန်ကဒီကနေ့ပဲဝေဖန်လိုက်ပါတယ်။ဖွဲ့ထဲမှာပါဝင်တဲ့နိုင်ငံတွေအနေနဲ့ကြီးကြီးမားမားပိတ်ဆက်ရလိမ့်မယ်လို့လည်းမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးချွဆွန်ဝိုရဲ့ကြေညာချက်မှာတတိပေးခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တခြားလက်နက်လုပ်ငန်းတွေပေါ်တားမြစ်ထားတဲ့နိုင်ငံတကာတံခတ်မှုတွေကိုစောင့်ကြည့်မဲ့ကုလသမဂ္ဂကျွမ်းကျင်သူနောက်ထပ်တတန်းတုံးမဲ့စီစဉ်ကိုပြီးခဲ့တဲ့မတ်လတဲ့ရုရှားကဗီဒီယိုအနာသုံးပယ်ချခဲ့ပြီးတဲ့နောက်အဖွဲ့ဝင်စတူပါတဲ့အဖွဲ့တွေကိုဒီလဆန်းမှာဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုအောင်လူဦးနဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ရိုရင်ဂျာတို့ရဲ့မျောလင်းချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာလာခိုးလုံနေကြတဲ့တိမ့်နဲ့ချီတဲ့ရိုရင်ဂျာတွေကိုဆက်ပြီးတော့ကူညီစောင့်ရှောက်ပါမယ်လို့ဘင်္ဂလားဒေ့ရှ်ရှားပြတ်အစိုးရခေါင်းဆောင်မိုဟာမက်ယူနုစ်ကသူ့အစိုးရရဲ့မူဝါဒရင်းနဲ့ပတ်သက်ပြီးတော့ရှင်းလင်းပြောဆိုချိန်မှာအလေးပေးပြောကြားခဲ့ပါတယ်ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်ကလည်းဒီဒေါက်တာယူနုစ်ကိုနှုတ်ခွန်းဆက်သုံးဝန်လောက်ပေးပို့ခဲ့ချိန်မှာလည်းရိုရင်ဂျာဒုက္ခသည်တွေကိုကာကွယ်ပေးဖို့တိုက်တွန်းထားပါတယ်ဘင်္ဂလားဒေ့ရှ်အစိုးရအသစ်လက်ထက်နိုင်ငံရေးအုပ်ချုပ်ရေးအပြောင်းလဲရိုဟင်ဂျာတွေပေါ်မှာတက်ရောက်နိုင်ခြင်းနဲ့ဘင်္ဂလားဒေ့ရှ်အစိုးရအသစ်နဲ့ NUG အစိုးရကြားလက်တွဲပူးပေါင်းဆောင်ရွက်မဲ့အလားအလာတွေနဲ့ပတ်သက်လို့ NUG လူခွင့်ရေးဝန်ကြီးဌာနဒုဝန်ကြီးဦးအောင်ကျော်မိုးကိုမတ်စုမွန်ကတွေ့ဆုံမေးမြန်းပြီးတော့ရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်ဖြစ်တဲ့တင်ဆက်ပေးထားပါရခင်ဗျာ
ကျွန်တော်ဒီကနေ့ဆွေးနွေးခြင်းရဲ့အကြောင်းအရာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာနိုင်ငံရေးအုပ်ချုပ်ရေးအပြောင်းအလဲဖြစ်တယ်ပေါ့နော်ဆိုတော့လက်တတော်မှာတော့ခုကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဂျာဖြတ်အစိုးရရဲ့ခေါင်းဆောင်ဒေါက်တာမိုဟာမက်ယူနက်စ်ကသူဂျာဖြတ်အစိုးရကနေပြီးတော့မှနိုင်ငံတစ်ကိုဥဆောင်မှုမူဝါဒတွေကိုသူတို့စပြီးတော့မှဆောင်ရွက်နေပြီပေါ့အဲ့ဒီထဲမှာပထမဆုံးအကြိမ်ဖြစ်နေဂျာဖြတ်အစိုးရရဲ့မူဝါဒတန်တမန်တွေကိုသူပြောတဲ့အချိန်မှာဘင်္ဂလားဒေ့ရှ်မှာလာပြီးခိုလုံနေတဲ့ဆယ်သိန်းကျော်သောရိုဟင်ဂျာတွေပေါ့နော်တသန်းကျော်သောရိုဟင်ဂျာဒုက္ခသည်တွေကိုအစိုးရတစ်အနေနဲ့ဆက်ပြီးတော့မှပတ်မိုးကူညီပေးသွားမယ်ဆိုတာကိုသူကတရားဝင်အတီလင်းပြောတယ်ပေါ့ဆိုတော့ဒီလိုမျိုးဘင်္ဂလားဒေ့ရှ်ကဂျာဖြတ်အစိုးရခေါင်းဆောင်ရဲ့ရိုဟင်ဂျာအရေးပေါ်မှာအလေးထားပြီးပြောကြတဲ့ပုံမှာ NUG ဂျာကလာညီညွတ်ရေးအစိုးရလူခွင့်ဝင်ကြီးဌာနရဲ့ဒုတိယဝင်ကြီးတယောက်အနေနဲ့ပေါ့နော်ဒီခေါင်းဆောင်တယောက်ရဲ့ဒီလိုမျိုးပြောတဲ့ပုံမှာဘလို့အများသုံးသပ်မိပါသလဲဘလို့တုံ့ပြန်ချင်တာရှိပါလဲရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ပထမဆုံးပြောချင်တာကတော့ဒီရိုဟင်ဂျာတသန်းကျော်ပေါ့နော်ဒီ2000နဲ့ဒီစက်ခွန်ကလေးကကိုချင်းထိပေါ့လေဘင်္ဂလားဒေ့ရှ်ကလက်ခံပြီးတော့ဒီခုလုံကွင်းပေးထားတဲ့အတွက်လည်းဘင်္ဂလားဒေ့ရှ်အစိုးရကိုကျွန်တော်စိတ်ဆမပြေကျေးဇူးတင်တယ်ဆိုရဟာအမြင်ပြောလေပြောထားရှိတယ်အခုလည်းအစိုးရတစ်ကောင်းဆောင်နဲ့တကွတခြားသောကောင်းတောင်းတွေနောက်ပြီးတော့ဒီဘင်္ဂလားဒေ့ရှ်ပြည်သူလူထုကိုလည်းကျွန်တော်တို့ကကျေးဇူးတင်တယ်ဆိုရဟာကိုအရင်ဆုံးပြောချင်တယ်ပေါ့အဲ့တော့ဒီရွန်ဂျာရေးဖြည့်ရှင်တဲ့နေရာမှာဒီလိုခုလုံကွင်းပေးထားပေမဲ့ကျွန်တော်တို့အရင်အစိုးရလက်ထက်တုန်းကမတွေ့ခဲ့ရတာကအိမ်ပြန်ပို့ရေးကုန်တိခတ်ရှိရှိအိမ်ပြန်ပို့ရေးတရားမျှတမှုပေါ်ဆောင်ပေးကလွှဲပြီးပေါ့တိကျရည်ရတဲ့တိကျပြတ်သားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမူဝါဒဟိုလူသိရှင်ကြမတွေ့ရခဲ့ဘူးပေါ့နော်အခုလို့ဒီအစိုးရတစ်ကောင်းဆောင်ကနေစပြီးတော့သူ့ရဲ့ပရမဦးစားပေးလုပ်ငန်းစဉ်တွေထဲမှာရိုဟင်ဂျာရေးကိုထည့်သွင်းဖော်ပြတာကဒါရိုဟင်ဂျာရေးဖြည့်ရှင်ရေးရေရှည်တည်တန်းခံနေတဲ့ဖြည့်ရှာပွေရေးအတွက်အမတန်ထောက်ကူပြုလိမ့်မယ်လို့ကျွန်တော်တို့ကယူဆတယ်ပေါ့ဒါအပြင်ဘင်္ဂလားဒေ့ရှ်ဒီကောင်းဆောင်တစ်ကဒီရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ငကူတုံးကလည်းတမတမတ်ရှိတဲ့ယက်တီမှုစံတန်ဘိုးကိုအခြေခံတဲ့ယက်တီမှုဒီလူသားဆန်မှုကိုရှည်တန်းတင်ပြီးတော့ပြောဆိုခဲ့တဲ့ဒီကဘာကျော်ပေါ့နော်ကဘာကလီစားရတဲ့ပုံကူတူရောလက်ဖြစ်တယ်လို့ဒီအတွက်လည်းကျွန်တော်တို့ကမျှော်လင့်ချက်ဒီရှိတာပေါ့နော်ဒီဘင်္ဂလားဒေ့ရှ်အစိုးရနဲ့ကျွန်တော်တို့ကလည်းလက်တွေ့ပြီးဆောင်ရွက်ဖို့နိုင်တဲ့ဘက်ကပေါ့နော်
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့ဒီကိစ္စကိုလည်းမေးချင်ပါတယ်ဆိုတော့လက်ရှိဘင်္ဂလားဒေ့ရှ်ရဲ့ဂျာဖြတ်အစိုးရပေါ့နော်ဒေါက်တာမိုဟာမက်ယူနက်စ်ဦးဆောင်တဲ့အစိုးရနဲ့ဂျာကာလာညီညွတ်ရေးအစိုးရတို့ဂျာမှာပေါ့နော်ပူးပေါင်းဆောင်ရွက်မှုနောက်ပြီးတော့သူတို့တွေနဲ့ပတ်သက်ပြီးတော့ဗားရီများတောင်းဆိုမှုတွေလုပ်ဖို့အတွက်ပေါ့နော်စီစဉ်ဆောင်ရွက်နေတာတွေရောလက်တော်ရှိပါလဲရှင
်လက်တော်ကတော့အခုမှသူတို့အစိုးရအသစ်ထက်ခါသာဆိုတော့ကျွန်တော်တို့စီမားကတော့ကျွန်တော်သိတဲ့လောက်ကတော့လောလောဆယ်ကမရှိသေးဘူးအရင်အစိုးရလက်ထက်တုန်းကကျွန်တော်တို့ဟိုအဆက်တွေတော့နှီးမျိုးစုံနေပေါ့နော်ရှိရဲဒီကျွန်တော် track ပေါင်းများများစွာထဲကအဆက်တွေကျွန်တော်တို့ရှိရဲပေါ့အရင်ဆိုရနဲ့လက်ထက်တုန်းကအခုကြတော့ဒီကျွန်တော်တို့ဆိုရသစ်ဆိုတဲ့ခါကြတော့တို့မှလည်းတေသူပြည်တွင်းရေးကိုဦးစားပေးလုပ်ကင်တရမယ့်ကိစ္စတွေရှိတယ်လို့ဒီရိုဟင်ဂျာရေးကလည်းတို့ဦးစားပေးလုပ်ငန်းစဉ်တွေမှာပါနေတဲ့ခါကြတော့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဆက်သစ်ဆောင်ရွက်ဖို့ရှိတယ်လို့မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးပေါ့နော်တရားဝင်မြို့သားရည်ရေးဆိုရသည်ဒီ legitimacy နဲ့ legality နဲ့ခုလုံးနဲ့ပြည်ပြည်စုံတဲ့ဆိုရဖြစ်တဲ့အတွက်ကြောင့်မို့လို့မြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်ရေးကဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ဒါဒီအခွင့်အရေးအာဏာချက်တရားဖြစ်တဲ့ဘင်္ဂလားဒေ့ရှ်ကိုတည်ငြိမ်ရေးအေဂျင်စီစီးပွားရေးဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေမှာတောက်ကိုပြုမယ်ဆိုတဲ့ဟာကတော့ဘင်္ဂလားဒေ့ရှ်ဆိုရကတော့ဒါကိုကျွန်တော်တို့ကဟိုယုံကြည်လက်ခံလင့်ပြီလို့ယူဆတယ်ပေါ့အရင်တုန်းကကြတော့ဒီနေဆက်ဆက်ဒီကုန်တေမူစာတပင်တီဟာတွေကသူတို့စစ်ကောင်စီနဲ့အလေးထားပြီးတော့လှုပ်ဆောင်ခဲ့တဲ့ဟာတွေရှိတယ်လို့ဒီအချုပ်ကွေမှာသူတို့ကဒီအနိုင်ငံဆက်ဆံရေးကိုလည်းအပြောင်းလဲလုပ်မယ်လို့ကျွန်တော်တို့ကမျှော်လင့်တယ်ခင်ဗျ။ဟ
ိုဒီကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကနေပြီးတော့နှုတ်ခွန်းဆက်သဝင်လွှာပေးပို့ခဲ့ပါတယ်။အဲ့ဒီပေးပို့တဲ့သဝင်လွှာထဲမှာပဲမြန်မာနိုင်ငံကနေပြီးတော့မှဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာတွေအတွက်ကိုပေါ့နော်ကိုစိတ်ချမ်းသာချမ်းသာအောင်ဆောင်ရွက်ပေးပါဆိုပြီးတော့မြစ်တာရက်ခံတိုက်တွန်းတာရှိပါတယ်ဆိုတော့ဒီကုလသမဂ္ဂဘက်ကပဲလေဒီကိစ္စဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေအရေးကိုအလေးထားပြီးတော့ဆောင်ရွက်ပေးဖို့တိုက်တွန်းတာရှိတယ်ဆိုတော့ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်အစိုးရအသစ်ကပေါ့နော်လက်တလောဒီဘင်္ဂလားဒေ့ရှ်ရောက်နေတဲ့ရိုဟင်ဂျာတွေအရေးပူးပေါင်းဆောင်ရွက်ပေါ်ပြီးတော့မှဒီလက်တွေ့ကြတဲ့အစီအစဉ်တွေနဲ့ဆောင်ရွက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးဘယ်လိုများအကြံပေးချင်တာရောရှိပါသလဲရှင်
ဟုတ်ကဲ့ဒီကုလသမဂ္ဂအတူတူတွင်းမှုချုပ်ကလည်းဒီဦးစားပေးပြီးတော့ဒီစာလေးပို့ပြတာကဒါကျွန်တော်တို့ရွန်ရာတွေတွက်လဲမတန်ကောင်းတယ်လို့ကျွန်တော်တို့ဒီမိုကရေစီရွန်ရာရေးဖြည့်ရှင်းနိုင်တာကဒီမိုကရေစီအသွင်ကူးပြောင်းရေးကိုလည်း direct ကြီးသွားပြီးတော့ထောက်ကူပြုတယ်ပေါ့လေအဲရွန်ရာရေးရည်ရှိတည်တန်းခိုင်မြေဖို့ကျွန်တော်တို့ဖြည့်ရှာတဲ့နေရာမှာဘင်္ဂလားဒေ့ရှ်ရဲ့ကုလသမဂ္ဂရဲ့နိုင်ငံနဲ့တဲ့နဲ့လှုပ်လို့မရပါတီတစ်ခုတည်းနဲ့လှုပ်လို့မရဘူးပေါ့နော်ဒီနှစ်ဖက်ပါတီနဲ့လှုပ်လို့မရဒီနေရာမှာမြန်မာနိုင်ငံရဲ့ခန့်ကန်တာကခရာကြဆုံးပေါ့ ဒီမြန်မာနိုင်ငံဒီမိုကရေစီအတွင်းကူပြောင်းရေးကိုတိုင်တူကျွန်တော်တို့ကို support ပေးပြီးပါတိုင်တူ support ပေးမှသာကျွန်တော်တို့ကရိုဟင်ဂျာရေးကိုဖြေရှင်းနိုင်မှာဖြစ်တယ်ဆိုတဲ့ဟာကိုတော့ပြောတယ်ပေါ့အဲ့တော့ဒီအသွေးမှုချုပ်ရဲ့စာမှာကိုရောစိတ်ရောသူကနှစ်ခုလုံးထည့်ထားတဲ့အခါကျတော့ဒီမှာရှင်တန်လွတ်မြောက်ခဲ့တဲ့လူတွေအကဒီစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတန်ကြတန်ရတန်ကြတူနေသူတို့ကရုပ်ပိုင်းဆိုင်ရာဒီပံပိုးမှုတွေလို့သူတို့စိတ်ပိုင်းဆိုင်ရာပံပိုးမှုတွေလည်းအများကြီးလိုတယ်ပေါ့နော်အဲ့ဒီ mentally or physically or support ပေးဖို့ဒါဟိုချမ်းမူဟာတာချမ်းမဲ့ပြီးတော့လုပ်ပေးဖို့ကုလသမဂ္ဂအနေနဲ့ပြောဆိုသွားတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျဟု
တ်ကဲ့ရှင်အဲ့တော့အခုကပြောတာကတော့နေရပြန်ရေးကိစ္စပေါ့နော်ဒါပေမဲ့အခုဒီဘင်္ဂလားဒေ့ရှ်နေဇက်ဘတ်မှာပေါ့နော်အခုရခိုင်မြောက်ပိုင်းမှာလက်နက်ကိုင်ပြိပခါတွေကတော်တော်လေးပြင်းပြင်းထန်ထန်ဖြစ်လာနေတဲ့အချိန်မှာနေဆက်ဖြတ်ကျော်ပြီးတော့မှဒီဘက်ကိုထွက်ပြေးတိမ်းရှောင်နေလူတွေရှိတယ်ဒါပေမဲ့အရင်ဘင်္ဂလားဒေ့ရှ်အစိုးရကနောက်ထပ်ဒုက္ခတဲ့အစ်စ်တွေကိုလက်မခံဘူးဆိုတဲ့မူဝါဒကိုရှိတော့ဝင်လာနိုင်တဲ့ဒီနေဆက်ထွက်ပေါက်တွေမှန်သမျှကိုအထူးလုံခြုံရေးတင်းကျပ်တယ်နောက်ပြီးတဲ့ခါကျတော့အဲ့ဒီမှာသူတို့ထပ်ပြီးတော့မှဝင်မလာနိုင်အောင်လို့တားဆီးတာတွေရှိတယ်ဆိုတဲ့ခါကျတော့အဲ့လက်တလုံးအိမ်ကြီးချင်းနိုင်ငံမှာဒီလိုဆေးရေးပြိပခါတွေဖြစ်နေတဲ့ခါမှာဘေးလွတ်ရာကိုတိမ်းရှောင်ပြေးလာရမယ်ဒီရိုဟင်ဂျာဒုက္ခတဲ့အစ်စ်တွေအတွက်ပေါ့နော်အခုလက်ရှိဒီဂျာဖြတ်အစိုးရအနေနဲ့ဘယ်လိုမျိုးစီစဉ်ဆောင်ရွက်ပေးတင်တယ်လို့ရော NUG အစိုးရရဲ့လူခွေဝင်ကြီးဌာနရဲ့ဒုဝင်ကြီးတယောက်အနေနဲ့ပေါ့နော်မြစ်တာရက်ခံတိုက်တွန်းချင်တာရှိပါလဲရှင
်ဘင်္ဂလားဒေ့ရှ်အစိုးရကတော့ဒီနေ့တည်ချင်းအထိပေါ့နော်ဟိုလက်မခံလို့ပြောပေမဲ့ပြန်နင်ထုတ်တာကတော့မရှိသလောက်နေပါတယ်ပေါ့နော်အဲ့တော့ဒီလူတွေကအားလည်းရခီးအပန်းဖြေခီးထွက်တာမဟုတ်ဘူးအသက်လူပြီးထွက်ပြေးတယ်ဖြစ်တဲ့အတွက်ကြောင့်မို့လို့အဒီနေရာမှာမြန်မာနိုင်ငံမှာတခြားနေရာတွေမှာလည်းအဲ့လိုထွက်ပြေးနေရတဲ့လူတွေအများကြီးရှိရဲဒါလည်းကိုကျင်းစားပါတယ်ဒီနေရာမှာရိုဟင်ဂျာတွေနဲ့ထွက်ပြေးဖို့ကြိုးစားတဲ့နေရာမှာလည်းအခုဒီကျွန်တော်တို့စိတ်မကောင်းစရာသတင်းတွေနေ့စဉ်နေ့များကြားနေရတယ်ပေါ့အဲဆက်လီမောက်တာတို့ဒါမှမဟုတ်လို့ရှိရင်လက်နက်ကြီးကြပြီးတော့တေဆုံးတာတို့ဒီဆိုးလိုက်ပြုံလိုက်တေဆုံးတဲ့ဟာတွေလည်းအများကြီးရှိတဲ့ခါကျတော့ဘင်္ဂလားဒေ့ရှ်အစိုးရကလည်းဒါတွေနေ့စဉ်နေ့များအလောင်းတွေစေနေရတယ်မြင်နေရတဲ့ခါကျတော့တော်ဝင်တယုံသူတို့ကတော့နေမထုတ်ဘူ
း
သို့တော့ဘင်္ဂလားဒေ့ရှ်ကစင်စစ်မပြတ်သူတို့ကပြန်ပူပူပြောနေတဲ့ချိန်မှာကျွန်တော်တို့ကလက်ခံဖို့ပြောရင်နှစ်ခုကဟိုဟာမရှိဘူးဘောနော် contradict ဖြစ်တယ်ဆိုတဲ့ဟာလေးကျွန်တော်တို့ဒီမှာသွားတွေ့ရတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ဒီဒါပြတ်အစိုးရရဲ့ရှေ့ဆက်ပြီးတော့မှရိုဟင်ညာနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဆက်ပြီးစောင့်ကြည့်ရမယ့်အနေအထားမှာရှိတာပေါ့နော်ဟုတ်ကျေးဇူးများကြီးတင်ပါတယ်ရှင်ဟုတ
်ဟုတ်ကဲ့ကျွန်တော်တို့လည်းရိုဟင်ညာတွေနဲ့လည်းထိတွေ့ဆက်ဆံမှုပုံမှန်လုပ်တယ
်
ဘင်္ဂလားဒေ့ရှ်နဲ့လည်းကျွန်တော်တို့ရင်တုန်းကလည်းထိတွေ့ဆက်ဆံမှုတွေရှိခဲ့တဲ့ဟာတွေရှိတယ်ဆိုတော့တို့ရဲ့တန်တွေနားထောင်လာတော့ကျွန်တော်တို့အနေနဲ့မူဝါဒတွေချမှတ်တဲ့နေရာမှာပုံမှုပြပြင်တဲ့မူဝါဒပုံမှုလက်တွေ့ကြတဲ့မူဝါဒတွေလုပ်နိုင်ဖို့အတွက်လည်းကျွန်တော်စဉ်စဉ်မပြတ်ကြိုးစားနေပါတယ်ခင်ဗျဟုတ
်ကဲ့ရှင်ဟုတ်ကဲ့အခုလိုမျိုးဖြစ်ပေးတဲ့အတွက်ဝန်ကြီးဦးအောင်ကျော်မို့ကျေးဇူးများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်ခင်ဗျ
NUG လူခွေဒုဝန်ကြီးဦးအောင်ကျော်မို့ကိုမတ်စုမွန်ကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးကိုတင်ဆက်ပေးမှာပါကင်းဒီတော်လိုင်းရဲမေတူအူအနေနဲ့အမျိုးသားတန်းတူရေးကိုပိုင်ပြထန်းခွင့်နဲ့ Federal Democracy ပြည်ထောင်စုရရှိတဲ့အထိတိုက်ပွဲဝင်သွားမယ်လို့ဘူးမြာက VOA ကိုပြောပါတယ်ကင်းဒီကိုတွားရောက်တဲ့ရင်ယူနေတဲ့ခီးစဉ်အတွင်းခရင်ဒီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့အခြေခံစစ်တပ်နဲ့တခုကိုတွားရောက်ပြီးတော့ကင်းဒီလူငယ်တွေရဲ့အနာဂတ်မျှော်လင့်ချက်တွေကိုမိုင်းအညာနိုင်ကမေးမြန်းတင်ဆက်ပေးထားပါရခင်ဗျာ
ဒီနေ့ဒီမော့ဆိုမှာကင်းဒီမျိုးသားများကာကွယ်ရေးတပ် KNDF ရဲ့အခြေခံစစ်တင်တန်းစင်ပွဲကိုအောက်တိုဘာလ9ရက်နေ့ကပြုလုပ်နေတာပါကျမတို့ VOA အနေနဲ့တင်တန်းစင်ပွဲမတိုင်ခင်မှာအဲ့ဒီစခန်းကိုတွားရောက်လေ့လာဝင်ရခဲ့ပါတယ်ဆိုလို့ရှိရင်ကျမတို့မြင်နေရတာက KNDF မှာပေါ့เนาะဒီတပ်သားတွေကိုသူတို့စီရေးတင်တန်းပေးနေတာဖြစ်ပါတယ်အခုကျမတို့ရောက်ရှိနေတဲ့နေရာကတော့ KNDF ရဲ့ဟိုစခန်းတနေရာပေါ့เนาะဒါ KNDF ပြည်နယ်က KNDF ရဲ့ဒီစီရေးလေးချင်းရဲ့စခန်းတစ်ခုကိုကျမတို့ရောက်ရှိနေတာဖြစ်ပါတယ်အခုဆိုလို့ရှိရင်ပေါ့เนาะတပ်သားတွေအဲဒါ300ကျော်သူတို့စစ်တင်တန်းနေပေးနေတာပါ
Yeah, sure. Hey, go! Hey! Go! Hey!
ိတ်ခေါ်မှုကတော်တော်လေးများပါတယ်ဟုတ်သူတဖြည်းကျမတော့မင်းကလေးဆိုတော့လေနော်ပို့ပြီးတော့အဲခုကဒီလိုလက်နဲ့ကြရမယ့်အပိုင်းတွေမှာပေါ့အထူးတဖြည်းအဲ့လိုမျိုးအပိုင်းတွေဆိုတော်တော်လေးဒုက္ခလည်းတော်တော်လေးဒုက္ခလည်းပြောပြပန်စီရမှုလည်းတော်တော်လေးညာရရှိခဲ့ရပေါ့နော်ပြောငပ်ပြတ်မှုတွေရောမနေ့ပေါ့နော်အဲ့လိုပီတီထပြင်းချင်းဆိုအဲ့လိုတဲအိတ်တွေနဲ့ထမ်းရတဲ့အချင်းတွေလည်းရှိခဲ့တယ်ပေါ့နော်အဲ့ဒီတည်တန်းပြီးခန်းစင်းခန်းကြီးဟိုနောက်ဆုံးတလာနေတဲ့သူတို့အဲ့လိုမျိုးတဲအိတ်တွေထမ်းခိုင်းရဲ့အဲ့ဒါတွေတော်တော်လေးပြပန်ခဲ့တယ်ပေါ့ဟုတ်လာတဲ့အချင်းတွေရွေချက်ကအခုဒီစစ်တည်တန်းကိုလူငယ်တိုင်းတက်တင်းနဲ့တိတင်းနဲ့လို့ပြီးတော့ဒီအာနာရှင်ကိုအဲ့လိုပြန်လေခုခံဖို့ပေါ့နော်တိုက်ထုတ်ဖို့ကို့မှာအဲ့လိုမျိုးလုံနိုင်တလောက်အစွမ်းစရရအဲ့လိုမျိုးကိုယ်တိုင်းလာတဲ့ချင်းဖြစ်တယ
်စစ်တင်တယ်မှာဆိုရင်တနက်ပြစ်လေးချင်တာတွေလည်းတွေ့ရတယ်ဆိုတော့ဒီလိုငယ်ရွယ်တဲ့အမျိုးသမီးတယောက်အနေနဲ့အဲ့လိုကိုကိုတိုင်းတနက်ကင်ပြီးတော့ပြစ်ရတဲ့အတွေ့အကြုံဘယ်လိုရှိလဲ
ဟုတ်ဆက်စားချင်တော့မကင်တိခင်တော့ကအဲ့တနက်ကိုကိုရကတနက်ကိုတစ်ခါမှလည်းမတွေ့ဘူးကင်လည်းမကင်ကြည့်ဘူးပေါ့နော်ဒီမှာရမှဆက်စားချင်တနက်ပြစ်ရမယ်ဆိုတော့စိတ်လှုပ်ရှားတယ်ပြီးတော့အင်းငါမပြစ်နိုင်ပါလဲဆိုတယ်ပေါ့နော်ငါမကင်ရဲဘူးအဲ့လိုမျိုးစိတ်တွေထခါထခါလာတော့ပေါ့နော်အဲ့လိုမျိုးစိတ်ခုံမှုတွေရှိတယ်ပြီးတော့တကယ်တမ်းတနတ်တွေ့တော့ချင်ကြတော့ဘာမှတော့မဖြစ်တော့ဘူးเนาะကြိုက်ချစ်စိတ်ပေါက်လာတယ်ပြီးတော့ကြည့်လေကြည့်ရောကြည့်မထိလာမထိလာတော့မသိဘူးထပ်ပြီးတော့အဲ့လိုပြစ်ချစ်စိတ်ပေါက်လာပေါ့
အဲ့တော့တမီးတို့အခုဒီမှာတင်တန်းမှာအခုဆိုရင်တမီးတို့ဒီရိတ်ခါထောက်ပံ့တာတမီးတို့ဒီကျွေးတာတွေပေါ့เนาะအဲ့မှာဟိုဒီမစားခင်မှာလဲဟိုကျေးဇူးတင်ကြအောင်ပေါ့เนาะနောက်အဲ့လိုမျိုးရွတ်ဆိုတာတွေ့ရခါကျတော့ဒီလို့တင်တန်းသားတွေပေါ့ပေါ့เนาะသူတို့ဒီအခုချက်ပြုတ်ကျွေးမွေးတဲ့အပိုင်းကောဘယ်လိုရှိလဲတမီ
းဟုတ်ဟုတ်စားတဲ့ခါကျတော့တော်တော်လေးအဆင်ပြေပါတယ်ဟုတ်ဒါပေမဲ့လဲဒါစစ်တင်တန်းဆိုတော့အဲ့လောက်တော့ရှိမှာပေါ့ဒါပေမဲ့တခြားအပတ်စီတွေထဲတော့ပူပြီးတော့တာတော့ပေါ့တပတ်ကိုအသားတွေလဲပါရတဲ့ခဏခါလေးဟု
တ်တမီးကဖေကုံကလာဆိုတော့ဖေကုံဘက်မှာအဲ့စစ်မှုတန်းဥပဒေပေါ့နော်စစ်ကောင်စီကနေပြီးအတင်းကျပ်လူငယ်တွေကိုစစ်သားဖြစ်ဆူဆောင်းတဲ့ဒီသူတို့အတင်းကျပ်ဆူဆောင်းမှုတွေအောင်ထိရောက်မှုတွေတက်ရောက်မှုတွေရှိလားဖေကုံမှာ
ဖေကုံဖဲဟုတ်ကျမတို့ကဖေကုံအရှိဘက်ကန်ဆိုတော့လေအဲ့မျိုးစစ်ကောင်စီလုံးဝအုပ်ဆိုရတဲ့နေမြေမဟုတ်သေးလို့ဟုတ်အဲ့မျိုးတော့မရှိဘူးပေါ့နော်အခုဒီအဲ့မျိုး PDF တွေပိုင်းရဲ့နေမြေပါပဲနေရလို့နေခွင့်ရလို့ပေါ့နော်ဟုတ်
ဆိုတော့တမီးတို့ရောအခုလိုဒီစစ်တင်တန်းတက်ဖို့အတင်းကျပ်ဆူဆောင်းလာတာဒါတမီးကိုယ်တိုင်ဒါစစ်တင်တန်းတက်ချင်လို့တက်တာလား
ဟုတ်အတင်းကျပ်ဆူဆောင်းလာတော့မဟုတ်ရှင်ဟုတ်ကိုစိတ်နဲ့ကိုလာတော့ဗောဟုတ်အနာရှိကိုအဲ့လိုသွန်းလန့်ချင်လို့တိုက်ချင်လို့ဗောဟုတ
်โอเคအဲ့တော့ခု KNDF ရဲ့တစ္ဆာဒိတ်တန်၅ချက်ပေါ့နော်တမီးတို့အများတန်းဒီမနေ့တိုင်းရောညတိုင်းရောဆူနေရတဲ့ခါကြတော့ဒီတစ္ဆာဒိတ်တန်၅ချက်နဲ့ပတ်သက်ပြီးတော့တမီးဘယ်လိုမြင်လဲ
ဒီပြဿနာငါအတိတ်ချက်ငါချက်တော်တော်လေးထိတယ်ဗောနော်ရေချက
်တမီးတို့ရီမှန်းချက်တင်နေအောင်ကြိုက်လာ
ဟုတ်တော်တော်လေးကြိုက်တယ်အထူးသဖြင့်နံပါတ်၄ချက်ဗောငါတို့ဒီအမျိုးသားတန်းလူရေးကိုပိုင်ပြန့်ထားခွင့်နဲ့ Federal Democracy ပြည်ထောင်စုရောက်ရှိရတဲ့အတွက်တိုက်ပွဲဝင်ပ
ါ။ Yeah.
ခုလိုကိုယ်တိုင်စစ်ဒီတော်လှန်ခုခံတဲ့တိုက်ပွဲမှာပါဝင်တဲ့ခါကျတော့ကိုယ့်ရဲ့မျှော်လင့်ချက်ပေါ့နော်အဲ့ဒါပါရှိလဲရှင
်ခုလည်းခီးတော်တော်ရောက်နေပြီပေါ့နော်ဟုတ်တမီးတော့အထင်ပေါ့နော်အဲ့မျိုးဒီအာနာရှင်ကအဲ့မျိုးတမီးယုံကြည်တယ်ပေါ့နော်ဒီလောကအမြင့်ချက်မယ်ပေါ့တော်မချာခင်ပါအမြင့်ချက်တော့မယ်ပေါ့နော်ဟုတ်
ဘာကြောင့်လာပြီးတက်ရောက်ဖြစ်လဲဆိုတော့ပါဘောနော်ဒီစစ်အာဏာတင်းလို့ပေါ့နော်စစ်အာဏာတင်းနေကျွန်တော်တို့ဒီဟာဟိုပါဘောနော်ဟိုဒီစစ်အာဏာကိုပြန်ပြီးတော့တော်လန်ချင်လို့ပေါ့နော်စစ်ပညာကိုလာပြီးတော့ဟိုတည်ယူချင်းဖြစ်တာပေါ့ဟုတ်
เนี่ยคือตะหยอดได้คํามาอ๋อบลูสิทธิ์ขอมุฤจုံแก่อ่ะเลย
โอเคโอสิทธิ์ขอมุเนี่ยก็อะหมายอีบาเพราะฉะนั้นเราเลยดีตินดั้นดีโหลမျိုးว่าปะเนาะสิทธิ์เปียนเนี่ยเนี่ยไม่ยีนี้ว่าตุ่จ่อเลยไม่ရှိปะเนาะเราโหว่าปะเนาะเปบ้านเนี่ยซင်းเย่เลยเราโหตลอดอีโหจูซ่าอ่ะบ่โอเคเปียฮะ
เสียนาเต็งเนี่ยด้วยดีโกไรจုံแก่อ่ะเฉีนี่ปะเนาะอุมากูมีตาซูเนี่ยบวชฉีนี่กูบลูโหที่ไข่หมู่ฤตะหยอดหมู่ฤရှိแก่เลย
โอเคเปียที่ไข่หมู่ฤတော့อันตรายเปียเราดีอนาคตปะเนาะเราลุงเนี่ยไอ้แม่ดิปิดซี้ตัวเลยปะเนาะเราเนเนละละมาเรามีบะဆိုเลยโหนิปอง10เนี่ยฉีပြီးတော့โหสุซ้องท้าได้เราอตั่วปะเนาะโหสุซ้องท้าได้โหปิดซี้ဥษาฤကျွန်တော်တို့တင်ယူထားတဲ့ပညာတွေကဘာမှအခုချိန်မှာတော့အဆင်ပြေရောပေါ့နော်ဆိုတော့ကျွန်တော်တို့အတွက်တိကျခန်းနေနာမှုတွေအများရှိရပါပေါ့ကျွန်တော်တို့အဓိကတော့ကျွန်တော်လူငယ်အနာဂတ်အိမ်မဲတွေဖြစ်စီသွားတာပေါ့အဲ့
တော့စစ်ခုတင်နှံပြီးရောရဲဘော်ပါဆက်လုပ်ဖို့ရှိ
ရောစစ်တင်နှံဒီစစ်တင်နှံပြီးတော့ကျွန်တော်တို့ရှေ့တန်းတက်ပြီးတော့တိုက်ပွဲဝင်မှာပေါ့ဟုတ်
တစ်ဖက်မှာကျတော့အခုလိုစစ်တင်တန်းနေပါလေဟိုလေဟိုတက်ရောက်တဲ့အထားပဲဖြစ်ဖြစ်ဒီစစ်ကောင်စီဘက်ကပြောနေတာကဒီလို KNDF တို့ဘာလို့ကဂျမ်းဖက်ဖွဲ့စည်းဖြစ်တယ်ဒါသူတို့ကိုယ်တိုင်ကလည်းစစ်သားတွေဘူးပေါ့နော်ဒီတပ်သားတွေကိုအတင်းကျပ်စုဆောင်နေဆိုတာမျိုးဒီစစ်ကောင်စီဘက်ကဟိုဆွဆွဲချက်တည်းလည်းရှိရပေါ့နော်အဲ
့တော့
ရဲဘော်ရဲ့အတွေ့အကြုံများဆိုရင်အဲ့လိုအတင်းကျပ်စုဆောင်ခံရလားဘယ်လိုရှိလဲရှင
်ဟုတ်ကဲ့ပြောကျွန်တော်တို့ဒီတင်တန်းကတော့မီတူတူတယောက်မှပါပေါ့နော်ဟိုအတေးကျပ်ခေါ်လို့ဟိုလာခဲလို့ကျွန်တော်တို့လာတာမဟုတ်ပေါ့နော်ကျွန်တော်တို့စိတ်ဆန္ဒကဒီစစ်ကောင်စီကိုတော်လှန်ခြင်းနဲ့ကျွန်တော်တော်လှန်ခြင်းတော့ဒီစစ်ပညာရောကျွန်တော်တို့တတ်မှာပဲဟိုပြန်ပြီးတော့ခုခံနိုင်မယ်ပေါ့เนาะအဲကြောင့်မို့ကျွန်တော်တို့ဒီတင်တန်းကိုဟိုလာတက်ရောက်ခြင်းပေါ့เนาะဖြစ်တယ်ဟိုကစစ်ကောင်စီကကြတော့ဒီသူတို့ဒီစစ်မှုမထမ်းမနေရကကြတော့အမိတ်အနာနဲ့ပေါ့เนาะမတက်ခြင်းနဲ့သွားမယ်မလုပ်ခြင်းလဲလုံးအောင်ပေါ့เนาะစိတ်ဟိုဟိုကျွန်တော်တို့ကျတော့စိတ်ပါလဲပါနဲ့သွားတယ်ဟိုမှာကျတော့စိတ်မပါလဲသွားတော့ဘောနော်အဲစိတ်ကစားမှုတော့ကွာတော့ဘောဟုတ်
ကီနီပြည်နယ်ဟာအခြားပြည်နယ်တွေရဲ့အကျယ်ဝန်းကျင်နဲ့နှိုင်းယှဉ်မယ်ဆိုရင်တင်းငယ်ပြီမဲ့စစ်ကောင်စီကင်းစင်တဲ့နေမျိုးတွေအများအပြားရှိနေတယ်လို့အခုလိုစစ်တင်တဲ့လေ့ကျင့်ရေးစခန်းတွေကိုလည်းတွေ့မြင်ခဲ့ရပါတယ်လက်ရှိစစ်ကောင်စီကိုလက်နက်ကင်တော်လှန်နေတဲ့နေရာမှာအားအကောင်းဆုံးပြည်နယ်တစ်ခုဖြစ်လဲမြမအရေးကျွမ်းကျင်သူတွေကတုံ့တက်ကြပါတယ်ရှင်
ဘတ်စင်မြန်မာဒီမိုကရေစီရေးအစွေးနေကန်အစီအစဉ်ကိုမိုင်းဂျင်နိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOE အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်။
ဒီအမေရိကန်အတန်းကနေအောက်တိုဘာလ20ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 51နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အတန်းလွှင့်ပေးသွားမှာဖြစ်ပါတယ်။ အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ဒီတဲကမှအရင်ဆုံးတော့ကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးပါပါစစ်ကောင်စီက2025မှာရွေးကောက်ပွဲပြုလုပ်ပေးမယ်လို့လူသိရှင်ကြားကြေညာထားပါတယ်အဲ့ဒီရွေးကောက်ပွဲကိုတရုတ်နိုင်ငံကလိုအပ်တာတွေအကူအညီပေးမယ်လို့လည်းကမ်းလှမ်းထားတာတွေ့ရပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနေပြီးတော့ခီးစဉ်ပြီးမှမြောက်ပိုင်းကတိုင်းသာတပ်ဖွဲ့တွေကိုတရုတ်ဘက်ကဖိအားအပြင်းထန်ပေးလာတာကိုလည်းတွေ့ရပါတယ်ဒီလိုအချိန်မှာစစ်ကောင်စီခေါင်းဆောင်ပိုချုံမူကြီးမင်းအောင်လှိုင်တရုတ်ကိုသွားမယ်ဆိုတဲ့သတင်းလည်းထွက်ပေါ်လာနေပါတယ်တရုတ်ရဲ့မြန်မာနိုင်ငံမူဝါဒအပေါ်မှာဘယ်လိုမြင်ကြပါသလဲတရုတ်ရဲ့ဖိအားကိုဘယ်လိုတုံ့ပြန်တင်တယ်လဲဆိုတဲ့အကြောင်းလေးကိုကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍမှာစောင်းပါရှင်ပြည်တွင်းနိုင်ငံဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနီတရုတ်ရဲ့ဖိအားကိုတော်လှန်ရေးအင်အားစုတွေဘယ်လိုတုံ့ပြန်ကြမလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာနိုင်ငံရဲ့အခြေအနေဟာစစ်တပ်ကအာဏာမသိမ်းခင်ကာလကိုပြန်သွားဖို့မဟုတ်တော့ဘူးလို့အောက်တိုဘာ9ရက်နေ့ကဖော်ပြခဲ့တဲ့ဘန်ကောက်ပို့သတင်းစာရဲ့ဆောင်းပါးကသုံးသပ်ပါတယ်ဒါပေမဲ့စစ်ကောင်စီကတော့သူကျင်းပပြုတ်လုံမယ်ဆိုတဲ့2025ရွေးကောက်ပွဲဟာသူ့အတွက်အကောင်းဆုံးထွက်ပေါက်လို့ယူဆထားပုံရပါတယ်။ပြောရရင်2010အကူအပြောင်းလမ်းကြောင်းဟောင်းအတိုင်းပြန်သွားကျင်တဲ့သဘောပါ။ဒါကြောင့်လဲရွေးကောက်ပွဲအတွက်မဲစင်းပြုစုရေးဆိုကအခြေအနေမပေးတဲ့ကြားကမိကမတ်တပ်တကောင်စီရင်ကောက်ယူရေးကိုဇိုအတင်းတွန်းလုံနေတာတွေ့ရပါတယ်။စစ်ကောင်စီပြုတ်လုံမဲ့ရွေးကောက်ပွဲကိုအိမ်ကြီးချင်းအင်အားကြီးတရုတ်နိုင်ငံကလည်းလိုအပ်တဲ့အကူအညီတွေပေးမယ်လို့အားပေးထောက်ခံထားတာတွေ့ရပါတယ်။အဲဒီလိုအခြေအနေမှာပဲစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတရုတ်ကိုသွားမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ဒီသတင်းသာအမှန်ဆိုရင်တော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအာဏာသိမ်းပြီးနောက်ပိုင်း3နှစ်ကျော်ကြာသည့်တိုင်တရုတ်ကိုဖိတ်ကြားခြင်းမပြုဘဲမြမအရေးကိုတတိထားဆက်ဆံနေခဲ့တဲ့တရုတ်ဟာမဟာဗျူဟာတစ်စိချိုးပြောင်းလဲသွားခဲ့ပြီလားဆိုတာစဉ်းစားစရာပါ။ရဒီရှာပင်နဲ့ကော့ပ်ဆက်ရှူတီခူးတို့ရေးသားတဲ့မြန်မာနိုင်ငံရဲ့အခြေအနေဟာစစ်တပ်ကအာဏာမသိမ်းခင်ကာလကိုပြန်သွားဖို့မဟုတ်တော့ဘူးဆိုတဲ့ဆောင်းပါးမှာအစိုးရနဲ့နယ်စပ်တလျှောက်ကတိုင်းရင်းသားလက်နက်ကင်တပ်တူရဲ့ကြားမှာကာလကြာရှည်စွာခွကစားလာခဲ့ပြီးမြန်မာနိုင်ငံရေးမှာအဓိကကြတဲ့တရုတ်ဟာ2021စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရပ်တည်မှုမတည်ငြိမ်တော့တာကိုတွေ့ရတယ်။ပထမတော့အောင်ဆန်းစုကြည်ကိုထောက်ခံတယ်။နောက်စစ်ကောင်စီကိုထောက်ခံရာကနေမြောက်ပိုင်းကတိုင်းရင်းသားလက်နက်ကအင်အားစု EAO တွေကိုထောက်ခံပြန်တယ်။အဲ့ဒီလိုကနေခုနေခါမှာတော့စစ်ကောင်စီကိုပြန်လည်ထောက်ခံလာတာတွေ့ရပြန်တယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီရဲ့ဩဂုတ်လနေပြည်တော်ခရီးစဉ်အပြီးမှာတော့2025ရွေးကောက်ပွဲဟာစစ်ကောင်စီအတွက်အရေးပါတဲ့ရွေးချယ်စရာလမ်းအဖြစ်တရုတ်ကယူဆနေတယ်။စစ်ကောင်စီဘက်ကနိုင်ငံရေးနည်းနဲ့အပြေရှာဖို့ကမ်းလှမ်းမှုကို NUG ဘက်ကဓာတ်ပြောင်းဟောင်းကြီးဆိုကညှင်းပယ်ခဲ့တယ်။အင်အားစုတွေအားလုံးပါဝင်တဲ့အဖြေရှာရေးလိုအပ်နေချိန်မှာနိုင်ငံတကာအသားအဝိုင်းအနေနဲ့ State Centric Thinking လို့ခေါ်တဲ့နိုင်ငံအစိုးရကသာအခြေပြုစဉ်းစားပုံကနေတွေးဖယ်ဖို့ခက်ခဲနေကြတယ်။လာအိုနိုင်ငံဘီယန်ကျန်းမှာပြုလုပ်တဲ့အာဆီယံထိပ်သီးအစည်းအဝေးဟာစစ်ကောင်စီကိုအဓိကထားနေခြင်းတဲ့အစဉ်လာရအစိုးရမဟုတ်တော့အဖွဲ့အစည်းတွေကိုလက်ခံတင်တယ်။မြန်မာနိုင်ငံအပြောင်းလဲဟာ2021အာဏာမသိမ်းခင်အနေအထားကိုပြန်သွားဖို့မဟုတ်တော့ဘူး။အပြောင်းလဲတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်လာခဲ့ပြီဖြစ်တဲ့အတွက်လူမျိုးစုကိုအခြေပြုတဲ့နိုင်ငံရေးစနစ်တရဖော်ဆောင်ရတော့မှာဖြစ်တယ်။ဝေဖန်သုံးသပ်သူတချို့ကတိုင်းပြည်ပြိုကွဲသွားနိုင်တယ်လို့ပြောနေကြတာတွေရှိတယ်။နိုင်ငံသစ်အတွက်အပြောင်းလဲလုပ်ရတာကြဲပြန့်ပြီးရှုပ်ထွေးတာကတော့အမှန်ပါပဲ။ဒါကြောင့်အချိန်တော့ယူရလိမ့်မယ်။တစ်ချိန်တည်းမှာပဲတိုင်းရင်းသားအင်အားစုတွေတော်လှန်ရေးအဖွဲ့တွေနဲ့ NUG ကြားမှာပူးပေါင်းဆောင်ရွက်မှုဟာခရီးအတော်ရောက်နေပြီဆိုတာကိုပြသနေတယ်လို့ဘန်ကောက်ပို့ဆောင်းပါရှင်တွေဖြစ်ကြတဲ့နယ်သာလန်နိုင်ငံသားအငိမ့်စားတန်အမတ်နဲ့ရခိုင်ကော်မရှင်အကြံပေးအဖွဲ့ဝင်လက်တီရှာဗန်နဲ့အငိမ့်စားထိုင်းတန်အမတ်နဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းကော့ပ်ဆက်ချူတီခူးတို့ကရေးသားထားပါတယ်ဘန်ကောက်ပို့ဆောင်းပါရှင်တွေပြောသလိုပါပဲတော်လန်ရဲ့လက်ရှိအနေအထားဟာ2021စစ်တပ်ကအာဏာမသိမ်းခင်အခြေအနေကိုပြန်သွားရေးမဟုတ်တော့ပါဘူးထို့အတူပါပဲစစ်ကောင်စီရဲ့လက်ရှိအခြေအနေဟာလည်း2021ဖေဖော်ဝါရီတရက်အနေအထားမျိုးနိုင်ငံကိုပြန်လည်ထိန်းချုပ်နိုင်မယ့်အလားအလာမရှိနိုင်တော့ပါဘူး။ Bajang Lesuro, Kayembine, Yari Mu Pian Layashi, Dudia Kagwe Uzi Jo, Dudia Bojo Muji So Wingodai, Uzi Senwegere, Aunzia Sisin Yiha, Aumi Mumiabe, Pian Le Sokwaga Yabare, Alaruave, Lashu Pian Layashi Dwe, Sham Yangma Senwegere, Sembuchin Sisin Yine, Kayeni Dida Pian Le Timbaina Yi Senwegere, Yanai Missis in Yiduha, Aumi Mumiabe, a Shongu Neda, Yensangayaragu, Duyabare. Yoga Miao Bain Tong Bue Abo Pin Bin Tana P. R. P. N. J. Sikong Siga, Sham Yang Ma, Sim Buchin Sissin Yi, Sin Nuanis in Mawe, D. N. Liha, D. Bom Yugu, Audubala Salian in Nilega, Tain Bai Lai Nine B. Pijong, the Dendri Ma Duya Vare. The Chain M. Mawe, Gia E. Dadrigale, the Yomiama Nezaga, Banwa, Chipu Murigu, Tain Bai Kedalu, N. U. G. Leo Kan Dadrigale, Sagain Dinega, Pele Bumugu, Tain Bai Nangevare. Nanga now by Yakain Bine Bemale, စစ်ကောင်စီရဲ့အနောက်ပိုင်းနဲ့စစ်ဌာနချုပ်တီရှိရာအာမြူတဝိုက်ကိုအေးအေးကထိုးစစ်ဆင်တိုက်ခိုက်သိမ်းပိုက်နေတာတွေ့ရပါတယ်။အခုလိုစစ်ကောင်စီနယ်လာမထူနိုင်မရှိနိုင်မကဲနိုင်ဖြစ်နေချိန်မှာတရုတ်ဟာမြန်မာပြည်တွင်းရေးကိုပေါ်ပေါ်တင်တင်ဝင်ဆွတ်လာပြီးစစ်ကောင်စီကိုဘာကြောင့်ထောက်ခံမှုပေးလာရသလဲ။ကိုမင်းကိုနိုင်စကားနဲ့ပြောရရင်နိုင်မင်းကိုမလောင်ဘဲဘာကြောင့်ရှုံးမင်းကိုမ စစ်ကောင်စီဘက်ကယက်တီထောက်ခံနေတာဖြစ်တယ်လို့ဆိုကြပါတယ်။ဒါအပြင်စစ်တပ်ပြိုကွဲသွားရင်အာဏာလီဟာနဲ့ဖြစ်မယ်။တခါဗဟိုအာဏာနေရာကိုအစားဝင်လာနိုင်တဲ့ NUG ကိုလည်းအနောက်အုပ်စုအထူးသဖြင့်အမေရိကန်နဲ့နှီးစပ်တယ်လို့အမြင်ရှိတာကြောင့်တရုတ်ဟာစစ်ကောင်စီကိုမျက်စိမိတ်ထောက်ခံနေတာလို့လေ့လာသူတွေကသုံးသပ်ကြပါတယ်။ဒါဆိုရင်အခုလောလောဆယ်မှာရေနံပိုက်လိုင်းအပါအဝင်တရုတ်အကျို တခါတရုတ်လောင်ကြီးထတ်ထားတဲ့ဂျာကဒေါ်လာရင်းအင်အားစုတွေနဲ့တိုင်းရင်းသားအင်အားစုတွေကစစ်ကောင်စီကိုအနိုင်ရသွားရင်ရောတနည်းအားဖြင့်စစ်ကောင်စီကြရှုံးသွားရင်ရောတရုတ်ဘာလုပ်မလဲဆိုတော့အဲ့ဒါတရုတ်အတွက်ဒိုင်လမ်းမပဲတရုတ်ကိုစဉ်းစားရကြက်စီတာပဲစူပါပါဝါကြီးအနေနဲ့သူ့ဩဇာသူ့အမိန့်ကိုတဖက်အင်အားစုတွေကမနာခံရင်သူပါဆက်လုပ်မလဲဘယ်လိုတုံ့ပြန်မလဲဆိုတာသူ့အတွက်အရေးကြီးပါတယ်စကားစဘက်ကယက်တည်မယ်ဆိုတဲ့သူ့အထိုင်သူ့အကဲဖြတ်ချက်ဟာလက်တွေ့မကျတယ်လို့မမှန်ဘူးလို့မြန်မာနိုင်ငံရဲ့သူ့တေတူကမှတ်ချက်ပေးပါတယ်မိုးစစ်မြန်မာရဲ့အမှုဆောင်ရာရှိချုပ်ကိုအောင်ကိုကိုကတော့ BBC ကတင်ဆက်တယ်တရုတ်ရဲ့ဖိအားကိုတံပြန်နိုင်စွမ်းတော်လိုင်းရင်အားစုတွေထားမှရှိနေသလားဆိုတဲ့သတင်းမြင့်ကွင်းအစည်းအဝေးမှာတေချာတာကတော့ကျွန်တော်တို့အစ်တစ်ခုတိဆောက်ရပါမယ်အဟောင်းကိုဖျက်ပြီးဘယ်လိုအစ်တစ်ကိုတိဆောက်မလဲဆိုတဲ့နိုင်ငံရေးဖြစ်စဉ်တော်လိုင်းရင်အားစုတွေကြားထဲက dialogue ဘယ်လောက်အားကောင်းလဲဘယ်လောက်ခီးရောက်နေပြီလဲဆိုတာပြသနိုင်တာနဲ့အမျှတရုတ်ကိုလည်းတံပြန်လို့ရမယ်အနောက်ကိုလည်းတံပြန်လို့ရမယ်ပြည်ထဲမှာရှိတဲ့နိုင်ငံသားတွေရဲ့တော်လိုင်းအပေါ်မှာထားတဲ့ယုံကြည်မှုဟာလည်းပုံမြင့်မလာပါလိမ့်မယ်လို့ပြောကြားသွားခဲ့ပါတယ်။ဒေါက်တာလှကျော်စောကတော့ကိုယ်နိုင်ငံကိုယ်အကျိုးစီးပွားအတွက်မာမာရက်ပြီးနီးပရိရဲ့အရာတော့ပျော့ပျော့ပြောင်ပြောင်ဖန်တီးယူရမယ်။တော်လိုင်းရေးကိုတော့အထီးကိတ်မခံနိုင်ဘူးလို့ဥတည်မောင်တန်းတင်ဆက်တဲ့ VOA ရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာတရုတ်ပေါ်ထားရှိတဲ့တဲ့သဘောထားကိုပြောကြားသွားခဲ့တာတွေ့ရပါတယ်ခင်ဗျာ။
ကွာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုစောင်းပါရှင်ပြည်သူနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါ။ဒီမတိုင်ခင်တော့မြင်ကွင်းညမစုများအစီအစဉ်ကိုနားဆင်ရမှာပါ။မြန်မာနိုင်ငံရဲ့လုံခြုံရေးကဏ္ဍပြည်ပြင်ပြောင်းလဲရေးဟာခေတ်ဆက်ဆက်မှာညှိနှိုင်းရခက်ဆုံးကိစ္စဖြစ်ပါတယ်။ဒီအရေးအတွက်အထိတ်မှာဘာတွေအဟန့်တားဖြစ်စေခဲ့သလဲ။အနာဂတ်မှာဘယ်လိုအကြောင်းချက်တွေကိုထည့်သွင်းစဉ်းစားသင့်လဲဆိုတာကို SP မြန်မာကဒီအပိုင်းလိုက်ဖော်ပြပေးနေပြီးတော့ဒီတစ်ပတ်မှာတော့အပိုင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးဟာခက်အဆက်ဆက်မှာညှိနှိုင်းရအခက်ဆုံးကိစ္စဖြစ်ပါတယ်ဒီရေးတွေအတိတ်မှာဘာတွေကအဟန့်တားဖြစ်စေခဲ့တယ်လဲအနာဂတ်မှာဘယ်လိုအကြောင်းအချက်တွေထည့်စင်စားသင့်လဲဆိုတာကို ISB မြန်မာအနေနဲ့အပိုင်းလိုက်ဖော်ပြနေပါတယ်ဒီတစ်ပတ်မှာအပိုင်းနှစ်ကိုတင်ပြပါမယ်လုံခြုံရေးကဏ္ဍကိုပြုပြင်ပြောင်းလဲရေးလုပ်တဲ့အခါအခြေခံစဉ်းစားရမယ့်မူတွေရှိပါတယ်ပြည်တွင်းစစ်နဲ့လက်နက်ကိုင်ပဋိပက္ခချုပ်ငင်းရေးတသက်ပဲမစဉ်းစားသင့်ပါဘူးလူသားဘဝလုံခြုံမှုကိုအရင်တည်ပြီးဆောင်ရွက်ရပါမယ်မြန်မာနိုင်ငံရဲ့လုံခြုံရေးကဏ္ဍမှာရှိနေတဲ့ဖွဲ့စည်းတွေဟာလူအခွင့်အရေးနဲ့ပတ်သက်ရင်နာမည်ဆိုးနဲ့ကြော်ကြားလေးရှိပါတယ်။ဒါကြောင့်ပြုပြင်ပြောင်းလဲရေးတွေလုပ်တဲ့အခါလူအခွင့်အရေးကိုလေးစားတက်မိုးထားခြင်းဆိုတဲ့မူကိုလည်းစဉ်းစားသင့်ပါတယ်။ဒါအပြင်ဒီမိုကရေစီနီးကြတဲ့ထိန်းကုမှုနဲ့တာဝန်ခံမှုတွေကပြုပြင်ပြောင်းလဲရေးရဲ့ကြော်ယိုးမှန်တိုင်းပါ။ဒီမူသုံးချက်ကိုအခြေခံမှသာလုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးဟာအတိတ်ပဲပြေဝတဲ့ဖြစ်စဉ်ဖြစ်လာနိုင်မှာပါလုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးကိုလုပ်ကြတဲ့အခါကဏ္ဍပေါင်းစုံကိုပြုပြင်ပြောင်းလဲရေးလုပ်နိုင်ဖို့အရေးကြီးပါတယ်ဒီအထဲမှာနိုင်ငံတော်ကာကွယ်ရေးကိုအဓိကတာဝန်ယူတဲ့စစ်တပ်ပြုပြင်ပြောင်းလဲရေးကအရေးကြီးဆုံးပါထောက်လှမ်းရေးကဏ္ဍကိုလည်းပြည်သူလုံခြုံရေးကိုအခြေပြုပြီးအကောင့်ထည့်ဖို့လိုပါတယ်။နေဆက်လုံခြုံရေးဆိုင်ရာပြုပြင်ပြောင်းလဲရေးနဲ့လူမှုအခြေပြုတဲ့ရဲလုပ်ငန်းတွေကိုလည်းထည့်သွင်းစဉ်းစားရပါမယ်။ဒီအတွက်ဥပဒေစည်းချက်ရေးရဲဌာနနေခြားစောင့်တပ်ဖွဲ့အကောက်ခွန်နဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတွေပြောင်းလဲဖို့ကအဓိကကြပါတယ်။ဒါအပြင်နမေဆိုးနဲ့ကြော်ကြတဲ့အကျဉ်းထောင်စနစ်တွေကိုလည်းပြုပြင်ပြောင်းလဲရမှာပါ။ဒါပေမဲ့နိုင်ငံရေးအရာဆွေးနွေးညှိနှိုင်းမှုပြည်လည်မှုတွေမရှိပဲဓာရီကိုအကောင့်ထည့်ဖော်နိုင်ဖို့ခက်ပါတယ်။နိုင်ငံရေးအရာသဘောတူညီမှုရရင်တော့ဘတ်စုံထောက်စုံကနေအချိန်ယူပြီးပြောင်းလဲရမှာပါ။ဓာရီဟာမြန်မာနိုင်ငံမှာဖက်ဒရယ်တက်မတော်ပေါ်ထွန်းဖို့ရာအခြေခံအကြောင်းအရာတွေဖြစ်ပါတယ
် ISB မြန်မာရဲ့မြင်ကွင်းညမတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုကြရဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီတိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်အတန်လွင့်ပေးနေတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့မအေးသနာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ရှင်အောင်ရွှေကမင်္ဂလာညချမ်းမှာမြမပြည်ကြီးအတွက်ငြိမ်းချမ်းသောသတင်းထုတ်များကိုရရှိပါစေလို့ဆုတောင်းပါတယ်။သတင်းကောင်းတွေမြန်မြန်ရပါစေတဲ့။ကိုအောင်ရွှေလိုပဲအများကသတင်းကောင်းတွေကိုမျှော်နေကြတာဖြစ်ပါတယ်။ Cherry ဆိုတဲ့တော်ရှင်က Thank you view မင်္ဂလာရှိတဲ့ညချမ်းလေးဖြစ်ကြပါစေ။ကျမ်းမာချမ်းသာဘေးကင်းရွှင်လန်းချမ်းမြေကြပါစေနော်တဲ့။โอเคဒီလိုမျိုးမင်္ဂလာရှိတဲ့သောရရှင်ရဲ့နှုတ်ခွန်းဆက်လေးတွေနဲ့မြန်မာပြည်ကပေးစာအစီအစဉ်မှာဆူတောင်းပေးချင်ပါတယ်เนาะဦးအောင်ရွှေဆိုတဲ့သောရရှင်ကမင်္ဂလာပါရှမ်းမြောက်ကြောင်းလည်းထည့်ပြောပေးပါဘဲကိုရှောင်ရဘဲကိုပြေးရဘဲကိုပုံးရင်အသက်ပေးလွတ်မယ်ဆိုတာအကြံလေးပေးပါတယ်အမြဲအားပေးလျက်ပါလို့ရေးလာပါတယ်ဖြေရခက်တဲ့မိကုံဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာအခုလိုမျိုးစစ်တပ်ကအာဏာသိမ်းထားပြီးတော့နိုင်ငံရေးစီရင်ပရိပခါတွေနဲ့ကြုံတွေ့နေရတဲ့အချိန်မှာပြည်သူလူထုအတွက်သတင်းမှန်တွေရဖို့ကအထူးအရေးကြီးပါတယ်လို့ရေးလာတဲ့သောရရှင်ကတော့
UA ကအကူအမတွေညီမနဲ့ညီလေးတို့ကြားမှာပါစေလို့ဆုတောင်းလိုက်ပါတယ်ခင်ဗျာ VOA ဘာဝင်ပြည်သူဘက်ကသတင်းဌာနတွေကိုကျေးဇူးတင်ပါတယ်ဗျာ။ပြည်သူလူထုအတွက်သတင်းမှန်ရဖို့ကအလွန်ရေးကြီးပါတယ်။ပြည်သူတွေအတွက်သတင်းမရရှိတော့ရင်အမှောင်ညတဲ့ရောက်သွားသလိုပါပဲ။သတင်းမှန်မရတော့ရင်ပြည်သူချင်းချင်းတန်တရာပွားနေပါလေ။စီလုံးညွညွမှုပြတ်ပြားမယ်၊တခြားဆုံးရှုံးမှုတွေဖြစ်လာမယ်။ရည်ရွယ်ချက်တွေအကောင်အထည်မပေါ်နိုင်ဖြစ်မယ်။ဒါတွေကို88ရေးခင်းတုံးကကြုံခဲ့ရပြီးပါပြီ။စစ်ဆိုးရွားကတစ်ဖက်သက်ဝါဒဖြန့်တာတွေကိုဗီဝင်းနဲ့နိုင်ငံခြားသတင်းဌာနတွေကခုခံပေးခဲ့လို့တိတ်မဆိုးရွားခဲ့တာအဲ့ဒီချိန်တုန်းကကျွန်တော်လေးတန်းကျောင်းသားပဲရှိသေးတယ်ကျောင်းတွေပိတ်လို့ပြောလိုက်တာဆိုတော့
သူကရှစ်လေးလုံးအရေးတော်ပုံကြီးကိုမှီခဲ့တဲ့သူမလို့တချိန်တုန်းကဖြစ်ခဲ့တဲ့ဥပမာတွေနဲ့သတင်းမှန်ရရှိဖို့အထူးအရေးကြီးကြောင်းပြောလာတာဖြစ်ပါတယ်မြန်မာနိုင်ငံမှာ73စီဈေးကြီးလို့ဆီလျှောက်ရှာနေရပါတယ်ဆိုတဲ့သောရရှင်စီဆိုင်မှာစောင့်နေရေးလာတာလားမသိတဲ့စာကိုပြန်ကြားပေးကြပါလိမ့်ရှင
်ကျွန်တော်ကသရုံးမဟာသီရိသူတမဘွေရစီလျှောက်ရှာအောင်ပဒန်းဖြစ်ပါတယ်ကုံစင်းတို့ဘလောက်ပဲကြီးမြင့်ပါစေ73စီစား3စီဘလောက်ပဲရှားပါပြက်လက်နေပါစေရှိသမျှအင်အားတွေစုစည်းပြီးမင်္ဂလာပါ VOA လို့တုတ်ခွန်းဆက်ခွင့်ပြုပါတည်ကျင်လာလေးတွေတွေးမိတာလေးတွေပေါ်လာလို့ဗဟုသုတအနေနဲ့မေးပြစီဗျာအမေရိကန်သမ္မတဂရိုတွေကို First Lady လို့ခေါ်ဆိုကြလေးရှိပါတယ်အကယ်၍လာမယ့်နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိဒုသမ္မတကင်မရာဟဲရစ်သာအနိုင်ရခဲ့မယ်ဆိုရင်သူမရဲ့အမျိုးသားခင်မွန်ဖြစ်သူကိုဘယ်လိုခေါ်ဆိုကြမှာလဲဗျာ First Man လား First Gentleman လားသိပြစေပြီးတော့ပထမဦးဆုံးအမျိုးသမီးသမ္မတတစ်ယောက်ရဲ့ခင်မွန် First Gentleman တစ်ယောက်အနေနဲ့အမေရိကန်နိုင်ငံရေးမှာရောအမေရိကန်အမျိုးသားဒုဂျားမှာရောသူ့ရဲ့အခန်းကဏ္ဍကဘယ်လိုရှိလာမလဲသိချင်ပါတယ်ဝိုင်းတော်သူဝိုင်းတော်သားတွေကတကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာနေကောင်းကြပါစေဗျာဘေးရန်အသွေးတွေကနေကင်းဝေးကြပါစေစားဝတ်နေရီခြောင်လှယ်ပြီးအဆင်ပြေကြပါစေဗျာကုန်စည်နှုန်းနဲ့အမြန်ကြာဆင်းပါစေကျေးဇူးတင်ပါတယ် VOA ရေ
ဟုတ်ကဲ့သူမေခွန်းနဲ့မှပြောထားတယ်လို့မျိုးတကယ်လို့သာဒါမဲ့နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိဒုသမ္မတကာမလာဟဲရစ်သာအနိုင်ရခဲ့မယ်ဆိုရင်တော့ကမလာဟဲရစ်ကပထမဆုံးအမေရိကန်ရဲ့အမျိုးသမီးသမ္မတဖြစ်မှာဖြစ်ပြီးတော့သူရဲ့အမျိုးသားဒေါက်ဂလတ်စ်ခရိတ်အမ်ဟော့ဖ်က First Gentleman ဖြစ်မှာဖြစ်ပါတယ်။အခုလောလောဆယ်သူကဒုသမ္မတရဲ့ခင်မွန်ဖြစ်လို့သူကို Second Gentleman လို့ခေါ်ပါတယ်။ပြီးတော့အမျိုးသမီးသမ္မတတယောက်ရဲ့ခင်မွန် First Gentleman တယောက်အနေနဲ့အမေရိကန်နိုင်ငံရေးမှာရောအမေရိကန်အမျိုးသားလူခြားမှာရောသူရဲ့အခန်းကဏ္ဍကဘလို့ရှိမှလဲသိပြရစီဆိုရင်မေဂွန်မေးလာလို့ကျမလည်းဒီမိကုံဖြည့်ဖို့ဒါနဲ့ဆိုင်တဲ့သတင်းတွေဆောင်းပါးတွေလိုက်ပြီးဖတ်ဖြစ်ပါရင်နော် First Lady သမရကတော်ကတော့ရှိပြီးသားဖြစ်လို့သူတို့ဘလို့ပြုမှုနေထိုင်ခဲ့လဲဆိုတာသိနိုင်ပါတယ်ရှင်ဒီမှာတော့အမျိုးသမီးသမရမရှိဘူးသေးဘူးဆိုတော့အမျိုးသမီးသမရရဲ့ခမွန်းဖြစ်ရင်ဘလို့နေထိုင်ရမလဲဆိုရက်သူတော်ဝင်တွေကလည်းဘလို့လဲဆိုရက်တတ်မှတ်ထားတာမျိုးမရှိပါဘူးတခြားနိုင်ငံတွေမှာတော့နိုင်ငံကောင်းတာအမျိုးသမီးတွေရှိခဲ့ပြီးတော့သူတို့ရဲ့ခမွန်းတွေကတော့နိုင်ငံရေးမှာပါဝင်တာမျိုးမရှိဘဲနဲ့ဘေးထွက်နေခဲ့ကြတာတွေ့ရပါတယ်ဥမာဂျာမန်ဝင်ကြီးချုပ်ဖြစ်ခဲ့တဲ့အင်္ဂလာမာကာရဲ့အမျိုးသားဆိုရင်တက္ကသိုလ်ပါမခတူဖြစ်ပြီးတော့သူရဲ့ဇနီးနဲ့အတူနိုင်ငံတော်ပွဲတွေတက်ရောက်တာမျိုးလုံးဝမရှိခဲ့ပါဘူး။ဒါပေမဲ့ဟိုးတစ်ချိန်ကဗြိတိသျှဝင်ကြီးချုပ်မာဂရက်သက်ချာရဲ့အမျိုးသားဒန်နစ်သက်ချာဆိုရင်လည်းဒီသူ့အမျိုးသမီးသူ့ရဲ့ဇနီးဖြစ်တဲ့မာဂရက်သက်ချာဝင်ကြီးချုပ်မာဂရက်သက်ချာကိုဟိုအနောက်ကွယ်ကနေတိုးတိုးတည်းဒီအကြံဉာဏ်ပေးတာတွေပါရရှိခဲ့တယ်။နောက်ပြီးတော့သူ့ရဲ့အလုပ်တွေကိုနောက်ွယ်ကနေပြီးတော့ထောက်ပံ့ကူညီပေးခဲ့တယ်ဆိုတာမျိုးတွေရှိပေမဲ့တကယ်တမ်းဒီလူများရှေ့မှောက်ထွက်မလာခဲ့ပါဘူးရှင်။နောက်ပြီးဗြိတိန်နိုင်ငံကပဲဒီဝင်ကြီးချုပ်ခဏဖြစ်ခဲ့တဲ့ Theresa May ရဲ့အမျိုးသားဆိုရင်လည်းသူကသူ့ဘာသူပဲဒီတာမန်အဖြစ်မှာဒီဘဏ်မှာအလုပ်လုပ်တဲ့ banker တယောက်အနေနဲ့တိတ်တိတ်ဆိတ်ဆိတ်နေခဲ့တာဖြစ်ပါရဲ့နော်။ဒါကတော့တခြားနိုင်ငံတွေကတာရကားတွေဖြစ်ပါရဲ့။ဒီ American ပြည်အောင်စုမှာတော့အရင်တည်းကလည်းအမျိုးသမီးသမ္မတမရှိခဲ့ဘူးဆိုတော့အခုမှအမျိုးသမီးသမ္မတပထမဆုံးချိန်ရှိမယ်ဆိုရင်သူရဲ့ခင်မောအခန်းကဏ္ဍဘလို့ရှိမလဲဆိုရဲအမေတွေကိုတော့စောင့်ကြည့်ရမယ်ထင်ပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့မြန်မာနိုင်ငံမှာတဘာဝအကက်ပေးစုတွေ့ကြုံနေရခြင်းနိုင်ငံတကာကပေးပို့တဲ့အကူအညီတွေစစ်ကောင်စီလက်ထဲထဲဖို့မဖြစ်နိုင်ပါဘူးလို့ရေးလာတဲ့သောရရှင်ကိုအောင်မွန်ဖြစ်ပါတယ်
။လူတွေရဲ့အသက်ကိုပိုကယ်နိုင်မယ်လို့ယုံကြည်ရင်ပေးလိုက်ပါဗျာ။ရခိုင်တွေလည်းအင်တာနက်ရရင်အဆင်ပြေပြီလေပြောနေတယ်ဗျာ။တရုတ်ကြီးကမအလာကိုပေါ်တင်ကူညီပေးနေတာဗျာ။ အမေရိကန်နဲ့မပတ်သက်နဲ့လိုရာကူညီမယ်ဆိုရင်တော့တခုခုလုပ်ရမယ်လေရင်ပြစ်တွေပေးလို့ရမလားမေးကြည့်ပေးပါဗျာစကားစကားပြည်သူတွေအပေါ်နည်းနည်းကိုမှမကြည့်တာအခုကျွန်တော်ကြုံနေရတာပြောရမယ်ဆိုရင်တော့ရက်ွယ်ထဲမှာလဲဘေးရွဲတွေလိုက်ဖမ်းပြီးငွေညစ်နေတယ်လိုက်ဖမ်းပြီးသိမ်းခိုင်းနေတာသူတို့တောင်းတဲ့ငွေမပေးရင်သိမ်းပေါ့ဆိုင်ကယ်လဲသိမ်းပြီးသားပြီးတော့မှအိုးဝေတွေလိုင်စင်နဲ့ပြန်ခွင့်ပြုမယ်အိုးဝေက350ကျော်ဆိုတော့သူတို့ကြိုးကန်ပြီးဂွင်ဖန်အောင်မှာပါ
မြန်မာနိုင်ငံမှာပြည်သူတွေဒီထက်ကြာကြာတောင်းခံနိုင်တော့မယ်မထင်ဘူးလို့ဒီသောရရှင်ကိုပိုင်ထင်မြင်ချက်ကိုရေးလာတာပါသောရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bammi's ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bammi.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဒေးရန်ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။ဒီမိုင်းမဘေးစာကဏ္ဍကိုမအေးသနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဒီညအတွက်နောက်ဆုံးကြံရှိတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံအက်ဂိုအော်ရိုမျိုးလေးမှာပြီးခဲ့တဲ့တစ်ပတ်ကအမွာစုဝေးပွဲတစ်ပွဲကျင်းပခဲ့ပါတယ်ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပတဲ့နှီးပညာပြပွဲတစ်ခုမှာတော့ရိုးရာအကကို AI ဉာဏ်ရည်တုနှီးပညာသုံးပြီးလေ့လာနိုင်တဲ့အကြောင်း Fujitsu ကုမ္ပဏီကပြသခဲ့ပါတယ်ဒီလိုကမ္ဘာလောကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့မက်ခင်ဖြူတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံကအက်ဂိုအော်ရိုမျိုးလေးမှာပြီးခဲ့တဲ့သတင်းပတ်ကအမွာစုဝေးပွဲတစ်ပွဲကျင်းပခဲ့ပါတယ်။ဒီမြို့ဟာကမ္ဘာပေါ်မှာအမွာအများဆုံးမွေးတဲ့မြို့လေးတစ်မြို့ဖြစ်ပါတယ်။နိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တဲ့ Lagos မြို့မြောက်ဘက်မိုင်60အကွာမှာတည်ရှိပြီးတော့နှစ်စဉ်အမွာတွေတွေးဆောင်ပွဲကို2018ခုနှစ်ကလေးကကျင်းပလာခဲ့တာပါ။ဒီလိုတွေးဆောင်ပွဲကိုနိုင်ငံအနှံ့ကအမွာတွေရာပေါင်းများစွာတက်ရောက်ကြပြီးစင်တူအင်္ဂီလေးတွေလည်းဝတ်ဆင်ထားပါတယ်။ဒီမြို့မှာအမွာမရှိတဲ့မိသားစုမရှိဘူးလို့မြို့ကန်တူကပြောပါတယ်။ကဘာပေါ်မှာအမွာမွေးတဲ့နှုံကလူတစ်ထောင်မှာ12ယောက်နှုံရှိပြီးတော့အစ်ကိုအိုရာမြို့လေးမှာတော့လူတစ်ထောင်မှာ50လောက်ကအမွာမွေးတာလို့လူရည်ကျွမ်းကျင်သူတွေကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာအင်္ဂလိပ်ကိုလိုနီခေတ်မတိုင်ခင်နှုံကတော့အမွာတွေကိုမကောင်းဆိုးဝါးအဖြစ်သတ်မှတ်ပြီးတော်ရဲကိုနှစ်ထုပ်တာဒါမှမဟုတ်တပ်ပြစ်တာမျိုးတွေလုပ်လို့ရှိပြီးတော့19ရာစုနှောင်းပိုင်းရောက်ဆမှာတော့စကော့လူမျိုးသာသနာပြုတဦးကြောင့်အမွာတွေကိုလက်ခံလာကြတာပါ။တချို့လူတွေကဒီမျိုးကအစားအသောက်တွေကြောင့်အခုလိုအမွာမွေးတာများတာဖြစ်ပြီးသိပ္ပံပညာရှင်တွေကတော့မျိုးရိုးဗီဇကြောင့်ဖြစ်ဖို့များတာလားဆိုတာကိုစမ်းသပ်နေပါတယ်။အမွာမွေးတဲ့မိသားစုယဉ်ကျေးမှုကြောင့်လည်းအမွာတွေဆက်မွေးဖြစ်တာဖြစ်နိုင်တယ်လို့သုတေသနလုပ်နေကြပါတယ်ရှင
်။ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပတဲ့နှီးပညာပြပွဲတစ်ခုမှာရိုးရာအကကို AI ဉာဏ်ရည်တုနှီးပညာကိုသုံးပြီးလေ့လာနိုင်တဲ့အကြောင်း ဖူဂျီဆုကုမ္ပဏီကပြသခဲ့ပါတယ်။လူသားတွေရဲ့အကလှုပ်ရှားမှုတွေကို AI ဉာဏ်ရည်တုနည်းပညာနဲ့ကင်မရာတွေကိုသုံးပြီးမှတ်တမ်းတင်ထားတာပါ။အဲဒီနောက်မှာတော့ AI ဉာဏ်ရည်တုနည်းပညာကစံပြအကလှုပ်ရှားမှုတွေကိုလေ့လာနှိုင်းယှဉ်သုံးသပ်ပြီးသင်ကြားပေးနိုင်တာပါ။အသက်ကြီးတဲ့လူတွေများလာပြီးကလေးမွေးဖွားနှုန်းကျဆင်းနေတဲ့ဂျပန်နိုင်ငံအတွက်ရိုးရအကနီးစနစ်တွေကိုလက်ဆင့်ကမ်းသင်ကြားပေးဖို့အခုလို AI ဉာဏ်ရည်တုနည်းပညာကိုအသုံးပြုပြီးလေ့လာတာကဖြည့်ရှင်းနည်းတစ်ခုဖြစ်မယ်လို့ Fujitsu ကုမ္ပဏီလူသားနဲ့ Digital နည်းပညာဌာနကြီးကဲကပြောပါရယ်အခုလို့နည်းပညာသုံးပြီးသင်ယူရတဲ့အတွက်လဲလူငယ်မျိုးဆက်တွေအနေနဲ့ရိုးရအကနည်းပညာနဲ့ရင်းချင်းမှုတွေကိုမြန်မြန်သင်ယူနိုင်ဖို့လဲရည်ရွယ်တာပါ Fujitsu အနေနဲ့ဒီ AI ဉာဏ်ရည်တုနည်းပညာကိုတခြားကဏ္ဍတွေမှာလဲအသုံးပြုလာနိုင်မယ်လို့ညွှန်လင်းထားပါရယ်ခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်မှာအမေရိကန်ပြည်သမ္မတလည်းဖြစ်ဒီမိုကရက်တစ်ပါတီသမ္မတလောင်းလည်းဖြစ်တဲ့ကမလာဟဲရစ်ကိုဂုဏ်ပြုတဲ့အနေနဲ့သူ့ရဲ့ပုံလူကြီးတစ်ခုကိုအီတလီပကြီးအနုပညာရှင်တယောက်ကလဲခွင်းထဲမှာရေးဆွဲဖန်တီးခဲ့ပါတယ်။ဒီပုံတူကိုဂျာရီယိုဂမ်ဘာရင်ဆိုသူပကြီးဆရာကသရိုနာခရိုင်ကတ်စတနာရူကဂျုံဆိုင်ခင်းထဲမှာဖန်တီးခဲ့တာပါ။ဂမ်ဘာရင်ဟာအရင်တုန်းကလည်းအမေရိကန်သမ္မတဟောင်းတွေဖြစ်ကြတဲ့ဘရက်အိုဘားမားနဲ့ဒေါ်နယ်ထရန့်ပုံတူတွေကိုဖန်တီးပူပြီးပုံရံမကြီးဖရန်စစ်ရဲ့ပုံတူကိုလည်းဖန်တီးခဲ့ပူပါရယ်ဒုသမ္မတဟဲရီစ်ရဲ့စကားတခွန်းဖြစ်တဲ့ကျမတို့ရုံးကန်ဂျိုးပန်းသမ ्या ဟာအကောင်းမြင်ဝါဒကိုအခြေခံပါတယ်လို့ပြောခဲ့ပူတာကြောင့်ဒါကိုလေးစားလွန်းတဲ့အတွက်အခုလိုဖန်တီးတာဖြစ်တယ်လို့ကမ်ဘာရင်ကရိုက်တာသတင်းဌာနကိုပြောပါရယ်အခုလိုမြေကြီးပေါ်မှာလူပုံတူဖန်တီးဖို့အတွက်မြေကြီးအဆိုနဲ့အခြားကိုတွဲသုံးရတာဖြစ်ပြီးထွန်ဆက်တဲ့ line တွေကိုပုံဖော်ရပါတယ်။မြေကြီးကနေပူတဲ့အခါအလုံး6တွေသွားတက်တယ်လို့လေးတိုက်တာကြောင့်လဲတဲမီတွေလွင့်ပါသွားတက်ပြီးပုံတူပကြီးဟာနိုင်ပိုင်းအတွင်းမှာပဲပျောက်သွားတက်တာကြောင့်အချိန်လူပြီးအ мян ဖန်တီးခဲ့ရပါတယ်လို့ပကြီးဆီယာဂမ်ဘာရင်ကပြောပါတယ်။မျက်လုံးရဲ့တငယ်အင်ကိုပုံဖော်ဖို့အတွက်လဲနိုင်လုံးတာလပတ်အစတွေကိုသုံးခဲ့ရပြီးလေပြင်းလို့တဲ့အတွက်အချိန်မောင်းများစွာနေရာတကျဖြစ်ဖို့ကြိုးပမ်းခဲ့ရတယ်လို့ပကြီးဆီယာဂမ်ဘာရင်ကပြောပါတယ်ရှင်။
သူကြဆက်များသတင်းများအစီအစဉ်ကိုကိုငင်းညံနဲ့မက်ခင်ဖြူထွေးတို့တင်ဆက်ပေးကြတာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လွင်းကတက်လက်ချင်းညပေးမှာဖြစ်ပါတယ်ခင်ဗျာ
လေဗလွန်နိုင်ငံမြို့တော်မှာဟက်စ်ဖူလာဖွဲ့ရဲ့ကိုကဲထဏာလို့ဆိုတဲ့နေရာတစ်ခုကိုဣဇရေးကဒီနေ့ပြင်းထန်တာတက်ခတ်ခဲ့တယ်လို့ဂါဇာဒေသမှာတော့လူရောင်းတက်ခတ်မှုဒီချိန်ထဲမှာလူ83ယောက်သေဆုံးတဲ့အကြောင်းအရေးပေါ်ကိစ္စရေးဝန်ထမ်းတွေကပြောလိုက်ပါတယ်။ဣဇရေးစစ်တပ်ကတော့ဘီရိုမျိုးတော်ကဟက်စူလာဖွဲ့ရဲ့ထောက်လိုင်းဌာနချုပ်နဲ့လက်နက်တိုက်တစ်ခုကိုထိမှန်ခဲ့ပြီးတခြားတက်ခတ်မှုတွေအတွင်းစစ်သွေးကြော3သေဆုံးသွားတဲ့အကြောင်းပြောဆိုထားပါတယ်။ရုရှားနိုင်ငံနောက်ပိုင်းဒေသတွေမှာဒီကနေ့ယူကရိန်းကပစ်လိုက်တဲ့ drone တရာရောက်ကိုလေကြောင်းရန်ကာကွယ်ရေးကကြားဖြတ်ပစ်ချခဲ့တဲ့အကြောင်းရုရှားတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံမှာပက်ထင်းတမစ်ဆိုင်တို့ထိမှန်ရာကလူ18ယောက်လည်းထိခိုက်ဒဏ်ရာတွေရရှိခဲ့ကြတာပါအင်ဒိုနီးရှားနိုင်ငံမှာသမ္မတသစ်ဖြစ်ပရာဘိုစူဗျန်တို့ဒီကနေ့ပဲတွတ်တော်ရှင်းပေါင်းကျန်းသစ်စာချေဆိုပြီးအင်ဒိုနီးရှားမှာရှေ့ရောက်မြောက်သမ္မတဖြစ်လာခဲ့ပါတယ်ကျန်းသစ်စာချေဆိုပြီးတဲ့နောက်သမ္မတနိုင်တော်ကိုခန္ဓာနဲ့တွားရောက်ရမှာတော့ထောင်နဲ့ချီရထောက်ခံသူတွေကလမ်းမေးတွေကနေအလံတွေနဲ့ဝေရန်ကြိုဆိုခဲ့ကြပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့စာအီဒာဟမ်ဒွန်းနဲ့တီယန်ဝမ်လို့ဖြစ်ပါတယ် VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေတန်လွန်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you.
This program